Welcome to the Voice of America in Burmese.
Mingla nya jan phit nai ja ba si tora shin ma khmyar. February 15 ye ingani nya bai VOA Myanmar bai season ni ko American pi dong su Washington DC myo ro ga ni dai yai thol lwin pe ni ba bi. Myanmar san no chain ja 9 nai ga ni 10 nai thi thol lwin pe ni de season ko ro line no meter 1925 30 do a pyin line line meter 190 ro ga ni dai yai na sin nai ja de lo VOA Myanmar bai ye Facebook ne YouTube san myan na ro ga ni le dai yai na sin lo ya nai ja ba de khmyar.ဒီကနေ့မှာစီစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုက်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဟာစစ်ရာဇဝမှုမြောက်တယ်လို့45 rights ကကြေညာချက်ထုတ်ပြန်ပါတယ်မြန်မာစစ်တပ်ထုတ်ကုန်ပစ္စည်းစည်းရင်းကိုဘာမာကမ်ပိန်း UK အဖွဲ့ကပြုစုထုတ်ပြန်ပြီးတပိတ်မောက်ကြဖို့စော်ဩလိုက်ပါတယ်ယူကရိန်းနယ်စပ်နားမှာချထားတဲ့တပ်တချို့ဟာစီးရဲလိကျင့်မှုပြီးသွားတဲ့နောက်သူတို့ရဲ့တပ်စခန်းတွေကိုပြန်ကြလိမ့်မယ်လို့ရုရှားကဒီကနေ့ပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေနဲ့အတူသတင်းပေးပို့ချက်တွေကိုနားဆင်ကြရမယ့်အခါမှာတော့
အခုဆိုရင်စစ်ကြောင်းကြောင်းကကလဲနေနေပြီးရောဒီကရင်းမဲ့ကိုစစ်ကြောင်းကြောင်းဖတ်ထိုးတာရှိရပြအထိုးတော့ကြတော့အနောက်ဘက်ချမ်းမှာလည်းရောတတော်များများတော့ပြီးနေရတယ်ဒီနေ့ထွက်ပြီးရတယ်ဗျ
စကန်တိုင်းရင်းမပြင်းမြို့နယ်အတွင်းတိုက်ပွဲပြင်းထန်နေတဲ့အကြောင်းသတင်းပြပို့ချက်အပြည့်စုံမှာနားဆင်ကြရပါမယ်အဲ့နောက်မှာတော့စစ်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မှာစာတင်ကြောင်းတွေပိတ်ထားရတဲ့အခြေအနေရခိုင်ပြည်နယ်အတွင်းကဆက်လို့ရေးလုံခြုံရေးအခက်ကြုံနေရတဲ့အကြောင်းရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နဲ့တွေ့ဆုံမေးမြန်းခြင်းနဲ့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ယူကရိန်းရုရှားပြည်ပကအကြောင်းသတင်းပြပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းတို့ကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့အလိမာတို့ကတင်ပြပေးကြမှာပါခင်ဗျာ။
မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့45 rights အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောလိုက်ပါတယ်မြန်မာစစ်တပ်ဟာအရက်သားတွေကိုပြန်မေးဆွဲလူသားတိုင်းတွေအဖြစ်အသုံးပြုနေပြီးအိမ်တွေဖျားကျောင်းတွေကိုတိုက်ခိုက်အစုလိုက်ပြုံလိုက်တပ်ဖြတ်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်အထူးသဖြင့်မြန်မာနိုင်ငံအရှေ့ပိုင်းကရားပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စတွေကိုရည်ညွှန်းပြီးအစီရင်ခံစာကပြောထားတာပါစစ်တပ်ကအခုလိုအကြမ်းဖက်နေတာတွေရော့သွားမဲ့လက္ခဏာမတွေ့ရသေးဘူးလို့ကရင်လူခွင့်ရေးအဖွဲ့ကပြောတာကိုလည်းအစိုးရခါစားမှာကိုးကားထားပါတယ်။လမ်းဘက်လတွေမှာစစ်နိုင်ခါနဲ့မရှိမဖြစ်ပစ္စည်းတွေပြက်လက်မှာကိုစိုးရင်ရတယ်လို့အစိုးရအဖွဲ့ရဲ့ဒါရိုက်တာပညာခွန်အောင်က45 rights ကိုပြောပါတယ်။ဂုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာစစ်တပ်ပေါ်လက်နက်ရောင်းချတာတကဘာလုံးကပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုအမြန်ဆုံးချတင်တယ်လို့45 rights ရဲ့ဒေသဆိုင်ရာညွှန်ကြားမှု Ismail Roof ကAFP သတင်းဌာနကိုပြောပါတယ်။အာဆီယံကလည်းဒီဆုံးဖြတ်ချက်ကြအောင်ထောက်ခံသင့်တယ်လို့သူကဆိုပါတယ်။အဖွဲ့အစည်းတွေနဲ့လူထုချင်းကစစ်တပ်ကထုတ်လုပ်တဲ့ပစ္စည်းတွေကိုသပိတ်မောက်နိုင်ဖို့ရည်ရွယ်ပြီးအဲ့ဒီပစ္စည်းတွေထုတ်လုပ်နေတဲ့စစ်တပ်ပိုင်လုပ်ငန်းစည်းရင်းကိုဗမာကမ်ပိန်း UK ကဒီနေ့ February 15ရက်နေ့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။2020 January လကပထမဆုံးဖြစ်ထုတ်ပြန်ခဲ့တဲ့အဲ့ဒီစည်းရင်းကိုနောက်ထပ်လုပ်ငန်း33ခုထပ်တိုးပြုစုထားတာဖြစ်တယ်လို့ဗမာကမ်ပိန်း UK ရဲ့သတင်းထုတ်ပြန်ချက်မှာပြောပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေကထုတ်လုပ်တဲ့ပစ္စည်းတွေကိုမဝယ်ယူကြအောင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂအဖွဲ့အစည်းတွေအကူအညီပေးရေးအဖွဲ့အစည်းတွေနိုင်ငံတကာကုမ္ပဏီတွေနဲ့မြန်မာပြည်မှာလုပ်ငန်းလုပ်ကိုင်နေကြသူတွေကိုဖိအားပေးဖို့လဲဒီစည်းငါရည်ရွယ်ပါတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်စစ်တပ်ထုတ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုဝယ်ယူတာဟာစစ်တပ်ရဲ့ဝင်ငွေကိုတိုးစေပြီးလူခွေရေးချိုးဖောက်မှုတွေကျွလွန်နိုင်စွာရှိလာအောင်ထောက်ခူရာရောက်တယ်လို့ဘမ်ဘာကမ်ပိန်း UK ကပြောပါတယ်။ထပ်တိုးစည်းမှာကော်ဖီလက်ဖက်ရည်အချို့ကြောင့် RAM ရဲ့ရေရက်ပစ္စည်းအလောက်ကုန်ပစ္စည်းနဲ့အဝတ်ထည်တွေပါဝင်ပြီးနိုင်ငံကကုန်သွယ်ရေးစောက်လို့ရေးသိပ်ပို့ဆောင်ရေးအမှုပညာထုတ်လို့ရေးနဲ့ခီးသွွားလုပ်ငန်းဝန်ဆောင်မှုတွေလုပ်နေတဲ့ကုမ္ပဏီတွေရဲ့စည်းရင်းတွေကိုလည်းတွေ့ရပါတယ်။စီရင်ပြည်စုံကိုဗမာကမ်ပိန်း UK ရဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဂျပန်ဘီယာကုမ္ပဏီကီရင်တာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့ဖက်ဆက်လုပ်ငန်းကရောမြန်မာနိုင်ငံကပါထွက်သွားတာဟာအစားထိုးရလွယ်တဲ့လုပ်ငန်းဖြစ်ပါတယ်လို့စစ်ကောင်စီကဆိုပါတယ်။ယင်းနှမြုပ်လာမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာအခုလိုပြောထားတာပါ။ကီရင်ရဲ့အစုရှယ်ယာမြေများကိုရောင်းချမည်မြည်သူကအစုရှယ်ယာလွှဲပြောင်းရယူမည်စသည့်အချက်လက်များအပါအဝင်အစုရှယ်ယာလွှဲပြောင်းရောင်းချရာတရားဝင်တင်ပြလျှောက်ထားလာခြင်းမရှိသေးပါလို့ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာပြောပါတယ် ကီရင်ကအစု151ရာဂိုင်းနှုန်းကိုရောင်းချဖို့ရှာဖွေနေကြောင်းကီရင်ကဆိုပါတယ်အခုလိုမြန်မာနိုင်ငံမှာရှိနေတဲ့ယင်းနှိမ့်မြုံနှံမှုကိုရုပ်သိမ်းလိုက်ရတဲ့အတွက်ဒေါ်လာတန်ပေါင်း 404.39 တန်ဆုံးရှုံးရတယ်လို့ကီရင်ကပြောပါတယ်အာဏာမသိမ်းမီကနေ့နဲ့တိုင်းရှင်လိုက်တဲ့အခါမှာ2021ခုနှစ်ဘီယာအယောင်းဝင်ငွေဟာ39ရာဂိုင်းနှုန်းကျဆင်းသွားခဲ့တယ်လို့ကီရင်ရဲ့စည်ရင်းစားတွေကပြောနေပါတယ်မြန်မာပြည်ကသပိတ်မောက်ရံမှာတန်ပေါင်းများစွာသောပြည်သူတွေပါဝင်ခဲ့ပြီးဒါဟာအစုပေါင်းအားကိုပြတ်တာဖြစ်တယ်လို့ Justice for Myanmar အဖွဲ့ကကြေညာချက်မှာပြောထားပါတယ်ယူကရိန်းနယ်စပ်နားမှာချထားတဲ့တပ်တချို့ဟာစစ်ရေးလေ့ကျင့်မှုပြီးသွားတဲ့နောက်သူတို့ရဲ့တပ်စခန်းတွေကိုပြန်ချလိုက်မယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်နိုင်ငံအနှံ့မှာလုံနေပြီးကြီးမားတဲ့စစ်ရေးလေ့ကျင့်မှုတွေကိုတော့ဆက်လက်လုပ်နေမယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူအီဂေါ်ကွန်တာရှန်ကော့ဖ်ကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဒါပေမဲ့တပ်တွေရွှေ့ပြောင်းတာကိုတော့အခုချိန်မှာအတိပြုလို့မရသေးပါဘူး။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှာကိုကာကွယ်ဖို့အတွက်တပ်မတော်ရေးအထောက်အပံ့တွေဖြစ်လာတဲ့အချိန်မှာအခုလိုကြေညာချက်ထွက်ပေါ်လာတာပါ။ဂျာမန်ဝန်ကြီးချုပ်အိုလာဖ်ရှို့စ်ဟာဒီကနေ့အင်္ဂါနေ့မှာသမ္မတပူတင်နဲ့ဆွေးနွေးဖို့ရုရှားကိုရောက်ရှိခဲ့ပါတယ်။ပဋိပက္ခကိုယော်နယ်သွားစေဖို့နဲ့ယူကရိန်းနဲ့စက္ကန့်နေတက်တွေရုပ်သိမ်းမှုကတော့ရုရှားကဆုံးဖြတ်ရမှာပါလို့ဂျမားနိုင်ငံကြားရေးဝန်ကြီးအနာလီနာဘီယာဘော့ကနိုင်ငံကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ။အင်အားနဲ့ခိုင်ခိုင်မာမာဟာသားရေးနဲ့ကာကွယ်ရေးအရေးကြီးပုံကိုအမေရိကန်ကာကွယ်ရေးဝန်ကြီးရိုက်အော့စတင်နဲ့နေတိုအထွေထွေတွေ့ရမှုချုပ်ဂျန်စ်တော်တန်ဘတ်တို့ဟာဖုန်းကနေဆွေးနွေးခဲ့ကြပြီးရုရှားရဲ့လုံရတွေဟာရည်ရွယ်တာနဲ့ပြောင်းပြန်ဖြစ်သွားရေးကိစ္စတွေကိုအထူးပြောဆိုဆွေးနွေးခဲ့ကြပါတယ်လို့ပင်တဂွန်ကပြောပါတယ
်ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိ19.69 kHz 15.53 ညာ25 kHz 11.83 ညာ32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် View American တန်ကနေထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ကျွန်မကလေးမာပါဂျာမနီဝန်ကြီးချုပ် Olaf Scholz ဒီကနေ့မော်စကိုမှာရုရှားသမ္မတ Vladimir Putin နဲ့တွေ့ဆုံပြီး Ukraine ကိုရုရှားကကျူးကျော်လို့စစ်ဖြစ်လာနိုင်ခြင်းနဲ့ရုရှားအပေါ်ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ရမယ့်အရေးတွေကိုရှောင်ရှားနိုင်ဖို့ဆွေးနွေးနေပါတယ်ဥရောပလုံခြုံရေးနဲ့ပတ်သက်လို့ရုရှားကိုမေးခွန်းထုတ်ရမှာတွေရုရှားနဲ့အလေးနက်ဆွေးနွေးဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်နေတိုးမဟာမိတ်အဖွဲ့နဲ့အမေရိကန်ပြည်ထောင်စုဘက်ကရုရှားကိုကန့်လန့်ထားတဲ့အဆိုပြုချက်တွေရှိထားပြီးကျွန်တော်တို့လည်းထောက်ခံထားပါတယ်ရုရှားဘက်ကပြန်ပြေမယ်လို့မျှော်လင့်ထားပါတယ်ဆိုပြီးဂျာမနီဝန်ကြီးချုပ်ကပြောဆိုသွားပါတယ်ဝင်ကြီးချုပ် Olaf Scholz ဟာတနင်္လာနေ့ကယူကရိန်းနိုင်ငံ Kiev ကိုသွားရောက်ပြီးယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဒီနေ့ရုရှားနိုင်ငံ Moscow မြို့တော်မှာသမ္မတပူတင်နဲ့တွေ့ဆုံပါတယ်။ယူကရိန်းနေသားမှာရုရှားတပ်တွေကျူးကျော်တိုက်ခတ်တာတွေမလုပ်အောင်အနောက်နိုင်ငံတွေရဲ့တန်တမန်ရေကြိုးပန်းမှုတစ်စိတ်တစ်ပိုင်းအရာသွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတထရမ့်ရဲ့ငွေစည်းတွေနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်ပေးနေတဲ့ကုမ္ပဏီဟာသမ္မတထရမ့်ရဲ့ငွေစည်းတွေကိုကင်တွယ်ပေးတော့မှာမဟုတ်ဘူးလို့ကြေညာလိုက်တယ်လို့ပဲအရင်သူလုပ်ပေးထားတဲ့အထောက်အထားစည်းတွေကိုလည်းစိတ်ချယုံကြည်နိုင်ကြအောင်အတိမပြုတ်ပေးနိုင်တော့ဘူးလို့တရားရုံးကိုတင်ပြခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာချင်းငွေတွေနဲ့အခွန်တက်တာခွင့်ရဖို့သူ့ရဲ့ Golf Club တွေမိုးမျော်တိုက်တွေနဲ့တခြားပိုင်ဆိုင်မှုတံမိုးတွေကိုဖောင်းပွားအောင်လိမ့်လည်တင်ပြခဲ့တယ်လို့နယူးယောက်မြို့ရဲ့ရှင်နေချုပ်လက်တီရှာဂျိမ်းစ်ကထုတ်ဖော်ပြောခဲ့တဲ့နောက်မှာပဲ Mazars Group ရဲ့အဖွဲ့ဝင်ကုမ္ပဏီတစ်ခုဖြစ်တဲ့ Mazars USA LLP ကုမ္ပဏီကတရားရုံးတင်သွင်းခဲ့တဲ့စာတနင်္လာနေ့ကထွက်ပေါ်လာတာပါသူ့ကိုချမ်းသာတဲ့စီးပွားရေးသမားဖြစ်အောင်လုပ်ပေးတဲ့ဝင်ငွေကောင်းတဲ့ချင်းငွေတွေရဲ့ဆော်ရက်စာရန်တွေဟာအခုတော့အသုံးမဝင်တော့ပါဘူးလို့သူ့ရဲ့တနစ်တာငွေကြေးစည်းရုံးတွေကိုပြင်ဆင်ပေးတဲ့စည်ရင်းကန်ကုမ္ပဏီကပြောခဲ့ပါဗျ။အရင်ဗန်ဒါရေးဆိုင်ရာထုတ်ပြန်ချက်အလုံးရဲ့နောက်ဆက်တွဲအခြေအနေကိုပြန်လည်သုံးသပ်ပြီးတော့မေဇာရဲ့လုပ်ငန်းနဲ့သက်ဆိုင်တဲ့စည်ရင်းအင်းစံချိန်စံညွှန်းတွေနဲ့အခြေခံမှုတွေအလုံးနဲ့အညီလှုပ်ဆောင်ခဲ့တဲ့ဒီလိုငွေကြေးအခြေအနေဖော်ပြချက်တွေဟာကွဲလဲတာတွေမပါဝင်ဘူးလို့ Trump အဖွဲ့အစည်းကဆိုပါတယ်ရှင် ကနေဒါနိုင်ငံမှာအစိုးရရဲ့ COVID-19 ရောဂါမပြန့်ပွားရေးတာမြင့်ချက်တွေကိုကန့်ကွက်ဆန္ဒပြပြီးလမ်းတွေပိတ်ဆို့ဆန္ဒပြသူတွေကိုရင်ဆိုင်ဖို့ကနေဒါဝန်ကြီးချုပ် Justin Trudeau ဟာလော့ဒ်ဒေါင်းလုပ်ခဲ့အရေးပေါ်လုပ်ပိုင်ခွင့်အာဏာကိုအသုံးပြုခဲ့ပါတယ်။ကနေဒါနိုင်ငံသားအများအပြားရဲ့ဘဝကိုနှောက်ယှက်နေတဲ့တရားမဝင်ပိတ်ဆို့နေတာတွေသတင်းသုံးပတ်ထဲရောက်လာပါပြီ။အခုကျွန်တော်တို့ရဲ့မြို့တော်မှာမိသားစုအသေးစားစီးပွားရေးလုပ်ငန်းတွေဟာသူတို့ဝင်းကျင်မှာနှောက်ယှက်မှုတွေကိုခံနေရပြီးလမ်းတွေပိတ်ဆို့ထားတဲ့တရားမဝင်လုပ်ရက်တွေအနှောက်ယှက်ပေးတာတွေဥပဒေချိုးဖောက်တာတွေကိုရင်ဆိုင်နေရပါတယ်ဆိုပြီးကနေဒါဝန်ကြီးချုပ်ကပြောဆိုသွားပါတယ်ထုတ်ပြန်လိုက်တဲ့အရေးပေါ်ဥပဒေတွေအရဆန္ဒပြသူတွေကိုပို့ပြီးဖမ်းဆီးခွင့်နဲ့ပိတ်ထားတဲ့ကုန်ကားတွေကိုသိမ်းဆီးခွင့်အာဏာပိုင်တွေကိုလုပ်ပိုင်ခွင့်တွေပေးထားတဲ့အကြောင်းဝန်ကြီးချုပ်ချူရိုကပြောပါတယ်လွန်ခဲ့တဲ့နှစ်ကပုဂ္ဂလိကအာဂါတာအဖွဲ့တစ်ဖွဲ့ကိုအာဂါတာပလန်နဲ့ဦးဆောင်ခဲ့တဲ့ဘီလီယံနာတတိဂျယ်အိုက်ဇမန်ဟာအာဂါတာရဲ့လမ်းလျှောက်တာအပါအဝင် SpaceX အာဂါတာယာဉ်နဲ့ခီးသွားမဲ့အစီအစဉ်၃ခုကိုကျင်းပလိုက်ပါတယ်။သူဟာငွေပေးချေတဲ့ကုမ္ပဏီ Shift4 ကိုတည်ထောင်ခဲ့သူဖြစ်တယ်လို့ဒီနှစ်ကုန်ပိုင်းမှာပြန်တန်းနိုင်ဖို့ရှိတဲ့အာဂါတာယာဉ်အသစ်တွေကိုဦးဆောင်ပြန်သိမ်းမဲ့သူပါ။ကျွမ်းကျင်ပညာရှင်အစစ်မဟုတ်တဲ့အာကာသယာဉ်မှုတွေနဲ့အာကာသရဲ့လမ်းလျှောက်နိုင်မှုကြိုးပမ်းတာအပြင်ကမ္ဘာပလန်နဲ့မှာစံချိန်တင်တဲ့အမြင့်ပေရောက်အောင်ပြန်တန်းနိုင်မှုလည်းပါဝင်ပါတယ်။ SpaceX နဲ့ပူးပေါင်းဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့ဒီပြန်တန်းမှုမှာ SpaceX အာကာသယာဉ်တွေကိုအသုံးပြုဖို့စီစဉ်ထားပါတယ်ရှင
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့အလိမာတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ရင်းမာပင်မြို့နယ်အတွင်းကတိုက်ပွဲအခြေအနေနဲ့စပါမယ်။စကိုင်းတိုင်းရင်းမာပင်မြို့အနောက်ဖက်ချမ်းမှာစစ်ကောင်စီတပ်တွေအင်အားတိုးပြီးစစ်ရေးလှုပ်ရှားနေတဲ့အတွက်ကြေးရွာတော်တော်များများကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဖေဖော်ဝါရီလ14ရက်တနင်္လာနေ့ညကစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေအကြားရင်းမာပင်မြို့နားတဝိုက်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့မှာအခုလိုစစ်ကောင်စီတပ်တွေဘက်ကစစ်ကြောင်းတွေအားဖြည့်လာတာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ
။စကိုင်းတိုင်းပလဲမြို့နယ်ကနေဖေဖော်ဝါရီလ15ရက်နေ့ဒီနေ့အစောပိုင်းမှာစစ်ကြောင်းခြီလာတဲ့စစ်ကောင်စီတပ်တွေဟာရင်းမပင်မြို့နယ်အနောက်ဘက်ပုတ်ပားကျေးရွာနားမှာစခန်းချနေတဲ့အတွက်အနီးအနားကျေးရွာတွေကပြည်သူတွေဘေးလွတ်ရာပြေးနေကြရပါတယ်။ပြည်သူတွေဟာတောတွေထဲမှာပုန်းခိုနေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ်
။ဒီနေ့မှာပြီးရတာတော့ရှိတယ်ဗျ။အခုဆိုရင်စစ်ကြောင်းတစ်ကြောင်းကတလဲနေနေပြီးတော့ဒီကရင်းမပင်ကိုစစ်ကြောင်းတစ်ကြောင်းဖတ်ထိုးတာရှိတယ်ဗျ။ထိုးတော့ကြတော့အနောက်ဘက်ချမ်းမှာလည်းရွာတော်တော်များများတော့ပြေးနေရတယ်။ဒီနေ့ထွက်ပြေးရတယ်ဗျ။ဒီရွာရဲ့တော်တော်များများပြေးလာကြတော့သူကတောရည်မှာနေရတယ်ဗျ။တောရည်မှာသူတချို့ဆိုလင်းသွားရှိတယ်လင်းသွားလေးနဲ့ခုဆောင်းလာပြီဆိုတော့တော်တော်ခရဲတော့ရှိတယ်ဗျာ။မီးလည်းမဖူရဲ။ရှိတဲ့ပါလာတဲ့ဆောင်းလေးနဲ့သူဟိုလောင်းကောင်ခြုံရတာမျိုးလေးရှိရပေါ့။ချိုးရတော့လည်းမပါရလို့ရှိရပေါ့ဗျာ။
ဖေဖော်ဝါရီလ14ရက်နေ့တနင်္လာနေ့ည9နာရီလောက်မှာရင်းမပင်မြို့ရဲ့အနီးဝန်းကျင်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့လို့6နာရီလောက်ကြာအောင်အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ရင်းမပင်ကမြောက်ရမာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်ကပြောပါတယ်
မင်းများကတိုက်ပွဲဖြစ်တာက9နာရီလောက်ကနေပြီးတော့7နာရီကျော်ထိအောင်ပေါ့နော်ဒီတိုက်ပွဲမျိုးကြီးဖြစ်ခဲ့တာရှိပါတယ်
ရင်းမပင်မြို့တဝိုက်မှာတော့တိုက်ပွဲငယ်တွေကနေ့စဉ်လွန်လို့ဖြစ်ပွားနေတာ၃ရက်ရှိပြီလို့စစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့တန်ခါတော်တပားကမိတ်ပါတယ်။ဒါကြောင့်မြို့ပေါ်ကဒေသခံပြည်သူတော်တော်များများကလည်းဘေးလွတ်ရာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်တွေထဲမှာပုန်းရှောင်နေကြရတာလို့မိတ်ပါတယ်
။ညာတိုင်းရှိတဲ့၃ရက်လောက်ရှိပြီဒီကမှာ။ဒေသခံတွေကမြို့ပေါ်ကပေါ်တော့မြို့ဒီရဲရွာတွေကတော့အလောက်ကြီးဟွာမဖြစ်ဘူးပေါ့။မြို့ပေါ်မှာရှိတဲ့လူတွေကတော့များသောအားဖြင့်အင်အားတွေကိုစုပြီးတော့ထွက်ခွာသွားတာမျိုးတွေရှိတယ
်။အခုရပိုင်းနေအတွင်းမှာရင်းမပင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေဘက်ကလှုပ်ရှားသွားလာတာတွေများနေတာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေကပိုးပြီးတော့မှဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်
။ပြောတယ်တော့ဟိုတမျိုးလုံးပေါ့ပုံမှန်တော့ဟိုရေးချက်ရွာမျိုးတော့ကတ်ပြီးစစ်ပြောင်းနေရရှိတယ်ဗျ။အခုတော့တွေကဒီထဲမှာကျွန်တော်စစ်ကောင်စီရဲ့ကောင်တွေကဒီထဲမှာနေပြီးတော့ပြည်သူတွေလိုက်ခံနေပြည်သူတွေခိုးတယ်လူတွေအဲဒီမှာပြည်သူတွေကမနေရဘူးဘေးလူရောအဆောင်ပြေနေကြတာလောတဲ့အချိန်ကြီးကဒီတကြပီဒီအက်တွေကတော့ဒီအဲ့ဒါကိုတော့မခံနိုင်ဘူးဒီရေးချက်ရဲခံလို့ ့သူတို့တဆောထားနေရာယူတော့ဒီတက်ကံဒုတိယတရားတော့လည်းနည်းပြန်လှမ်းပြတာမျိုးရှိရပါ့။
စကိုင်းတိုင်းရင်းမပင်နယ်ထဲမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဒေသခံပြည်သူတွေကလက်နက်စွဲကင်တိုက်ခိုက်မှုတွေကို2021ခုနှစ်မတ်လကတည်းကစပြီးတော့လုပ်ခဲ့ကြတာဖြစ်ပါတယ်။ဒီစည်းရဲလှုံရှားမှုတွေကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးရင်းမပင်မြို့နယ်တွင်တောင်းနဲ့ချီတဲ့ဒေသခံတွေဟာနီးစပ်ရာကြေးရွာတွေဖုန်ကြီးကျောင်းတွေနဲ့တောတောင်တွေထဲမှာခိုးလုံနေကြရတာပါ။ဒီစစ်ပေးစစ်ဆောင်ဒုက္ခတွေအတွက်ဆေးဝါးအစားအသောက်နဲ့အဝတ်အထည်ဆောင်အကူအညီတွေအလွန်အမင်းလိုအပ်နေပါတယ်လို့ဒုက္ခတွေကိုကူညီပေးနေသူတွေကပြောကြပါတယ်ရှင်
။မဆုံမုံတင်ပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်အတွင်းကျောင်းတွေပိတ်ထားရတဲ့အခြေအနေကိုလည်းပြောပြပါအောင်မယ်။စစ်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်တွေကမြို့နယ်၄မြို့နယ်မှာကျောင်းတွေပိတ်ထားရတဲ့အတွက်မလာထဲမှာဆံမိုးဝဲဖြည့်ဆို့ရမယ့်ကျောင်းသူကျောင်းသားတွေအခက်အခဲဖြစ်နေကြပါတယ်။ချင်းကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့နေရာတချို့မှာတော့ပိဋိပခကြားက CDN ဆရာဆရာမတွေကအတန်းငယ်ကျောင်းသားတွေကိုစတင်ပေးနေပေမဲ့ကျောင်းသားတွေအနေနဲ့အေးအေးဆေးဆေးပညာသင်ယူနိုင်ကြတဲ့အနေအထားမျိုးမဟုတ်ပါဘူး။ဒီလိုအခြေအနေတွေကြောင့်ချင်းပြည်နယ်ကကျောင်းသူကျောင်းသားတွေရဲ့ပညာရေးထိခိုက်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ခုချော်ချော်သိန်းကပြောပြပေးပါပါခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ကတချို့မြို့နယ်တွေမှာကျောင်းတွေမဖွင့်နိုင်သေးပါဘူး။သူတို့ပြင်စီးတက်မာနေတဲ့မြို့နယ်၄ခုမှာမဖွင့်နိုင်သေးဘူးလို့ချင်းပြည်နယ်ပြည်내ပညာရေးမှူးဦးဘီကူးဒူကအခုလိုပြောပါဗျ။မချင
်းနဲ့အခုကျွန်တော်မင်းတည်းရေကံပယ်ရေနောက်ပြီးတော့ဟာခါရေစံတမန်ရေအဲ့ဒါကမဖွင့်နိုင်ဘူး။ကျွန်တော်တို့မြို့နယ်ရေးကြီးနေရာလုံးကမဖွင့်နိုင်ဘူး။တချို့မှမဖွင့်နိုင်ဘူ
း။အကြမ်းမဖက်အာနာဘီဆန်နဲ့စီးတက်မလို့ရှာမှုမှာပါဝင်နေကြတာကြောင့်အเจ้าမဖွင့်နိုင်တာလို့ဟာခါမြို့နယ်ကအเจ้าဆရာဒူကပြောပါဗျ။
အခါမှာတော့ဖွင့်ပြတော့ဒီချိန်ကြီးရဖွင့်လို့ရတဲ့အချိန်လည်းမရောက်သေးဘူးလို့နော်အဓိကတော့ချိန်ရောက်တဲ့ဆရာမရလည်းများတယ်ကျောင်းသားရလည်းကျောင်းမသက်ကြတော့ဘူးပြေးပြီးပြေးဆိုတော့အဲ့ဒါလည်းဖြစ်မှာပါ
နေမီလုံချုံကြီးနဲ့ကျောင်းဆရာဆရာမအခက်ခဲကြောင်းချင်းပြည်နယ်၄မြို့နယ်မှာပညာရေးဝန်ကြီးဌာနလက်အောက်ကကျောင်းတွေဖွင့်လှစ်နိုင်ခြင်းမရှိပါဘူးဒါပေမဲ့ချင်းကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့ဒေသတချို့မှာတော့အခြေခံပညာမူလရန်အဆင့်ကို CDM ဆရာဆရာမတွေကတင် जा ပေးနေကြတယ်လို့ပညာရေးတာဝန်ခံတွေကပြောပါတယ်မင်းတပ်မြို့နယ်မှာစစ်ပွဲတွေကြားကပဲမူလရန်အဆင့်ပညာသင်ကြားပေးနေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပညာရေးတာဝန်ခံကိုဟုံးကပြောပါတယ
်ကျွန်တော်တို့ဒီအုပ်ချုပ်ရေးအနေနဲ့ကျွန်တော်အကြောင်းကိုဖွင့်တာရှိတယ်ကျွန်တော်မူလရန်ပညာရေးကျန်းစာရေးချင်းဦးရေခါကျွန်တော်တို့မူလရန်ထဲကဟိုကခမထောင်ကျော်နဲ့ခင်ဗျ CDM လို့ကြားရပညာရေးဝန်ထမ်းကျွန်တော်တို့အန်ကောရာရှိတယ်ဒီဘုရားကုရမှာရှိတဲ့အခြေခံဝန်ထမ်းတွေမင်းတိုင်းကလေးကိုစာပြန်ပေးဆောင်နေပါတော့ကျွန်တော်တို့ကပညာရေးကိုစစ်ကြောင်းထိုးလာတဲ့ခါမှာကျွန်တော်အကြောင်းကိုပြန်ပေးထားရတယ်ပေါ့နော်အော်မိသားစုကလေးတွေကတောင်ရတဲ့ဥပဒေထဲသွားကြတယ်ပေါ့နော်။ရှောင်နေကြတယ်။စစ်သားတွေပြန်သွားပြီဆိုရင်ကျွန်တော်တို့ကအကြောင်းကိုဖွင့်တာအဲ့လိုမျိုးသွားတာဖြစ်ကြတယ်
။အလားတူဖလန်းမျိုးနဲ့အတွင်းမှာလည်းချင်းကာဝေးအဖွဲ့တွေကဥဆောင်ပြီးမူလာရန်အဆင့်ကြောင်းဖွင့်ထားတယ်လို့ဖလန်း CDF တာဝန်ရှိသူတူကပြောပါတယ်
။ပြည်ရေးကိုဒီတူအချုပ်ပုံစံမျိုးဖွင့်ခိုင်းပြီးတော့ဒီပြခန်းရတဲ့ချီရဲတချို့ရတော်မင်းရတော့သူတို့ရခန်းကချီရဲ CDM ကြီးရှိနေအချိန်မှလည်းပြင်ပြနေတော့စနေကြနေက
ြဗလန်းမြို့နယ်မှာစီးရဲအခြေအနေတွေကတော့မငြိမ်းချမ်းသေးပါဘူးတနင်္လာနေ့ကပဲစစ်ကောင်စီတပ်ဖွဲ့နဲ့ရိခါပို့တဲ့စစ်ရင်တန်းတွေဘုံခွဲတိုက်ခိုက်ခံခဲ့ရတယ်လို့စနေနေ့ကလည်းတိုက်ခိုက်ခဲ့တယ်လို့ဖလန်း CDF တာဝန်ရှိသူတူကပြောပါတယ်ထန်တလန်မြို့နယ်ကဒီကတချို့မှလည်း CDF ဇူဖိုင်းအဖွဲ့ဦးဆောင်မှုနဲ့ကြောင်းစတင်ဖွင့်လှစ်နိုင်ပြီးတပတ်မှာ၄ရက်ပညာသင်ကြားပေးနေတယ်လို့ CDF အဖွဲ့တွေကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်ဟာတိုင်းနယ်ပြည်နယ်တွေထဲအရင်တုန်းကအောင်ကျက်အနည်းဆုံးပြည်နယ်တစ်ခုဖြစ်နေတာကြောင့်အခုလိုကျောင်းသူကျောင်းသားတွေပညာကိုအေးအေးဆေးဆေးမသင်ယူနိုင်ကြတဲ့အတွက်စိုးရိမ်စရာဖြစ်နေတယ်လို့ချင်းနိုင်ငံရေးလေလံသုံးသပ်သူကိုထောင်ကပြောပါတယ်
။ချင်းပြည်နယ်ရဲ့ပညာရေးအခြေအနေကိုကြည့်မစင်တော့ဒီမြန်မာနိုင်ငံတိုင်းနယ်ပြည်နယ်ထဲမှာလည်းဒီအောင်ကျက်အနည်းဆုံးပဲဖြစ်ခဲ့ပါဦး။ဒီတော့ခုတနင်္ဂနွေလုံးကကိတ္တန်ကျောကစဖြစ်တဲ့2020လောက်ကနေအကြောင်းကြီးပိတ်လိုက်ဖွင့်လိုက်ပိတ်လိုက်ဖွင့်လိုက်အဲ့လိုမျိုးဖြစ်လာတယ်။နောက်ပိုင်းကအာနာတိမှုရဲ့2021မှာပြန်ဖြစ်လာတယ်။ဖြစ်လာတော့နိုင်ငံကြီးကတဆင့်ကြများတွေဖြစ်ကုန်ပြီးတော့အကြောင်းကြီးလည်းအကုန်လုံးပိတ်ထားတဲ့အခြေအနေမျိုးကြီးကြုံခဲ့ရတာပေါ့နော်။ကလေးတွေကအကြောင်းပညာနဲ့ဝေးရတာဆိုတော့ဒါနှစ်နှစ်ကျော်နေပြီပေါ့နော်။ဆိုတော့ဒီလိုနိုင်ငံကြီးချီတာဒီလိုမျိုးဆက်ဖြစ်ပြီးတော့ကျွန်တော်ဒီကလေးတွေကကျောင်းနဲ့အလန်းဝင်းကျင်နေဆိုတော့ချင်းပြည်နယ်အနာဂတ်ကလေးငယ်တွေရဲ့ပညာရေးရတော့အမတန်မှစိုးရိမ်ရတဲ့အခြေအနေအားရှိတယ်လို့ကျွန်တော်ပြောရတာပေါ့နော်။ဟုတ်ကဲ့
။ချင်းပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသငံသိန်းနဲ့ချီအိုးရင်စွန့်ဘေးလွရာထွက်ပြေးနေကြရပြီးစစ်ပြေးဒုက္ခတွေတွေက ကျောင်းနေရွယ်ကျောင်းသူကျောင်းသားတွေပညာသင်ယူနိုင်ဖို့အခက်အခဲဖြစ်နေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာ View American တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးရခိုင်ပြည်နယ်အတွင်းကဆောက်လုပ်ရေးလုပ်ငန်းတွေအခက်ကြုံနေရတဲ့အကြောင်းကိုပြောပြပါမယ်ရခိုင်ပြည်နယ်မှာဆောက်လုပ်ရေးလုပ်ငန်းတွေဈေးတက်နေတာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေရပ်တန့်နေပါတယ်ဆရာနာသိန်းပြည်နောက်ပိုင်းဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းဈေးတွေနှစ်ဆလောက်မြင့်တက်နေတာပါဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေပြည်내တဲ့တင်သွင်းခွင့်ကိုပြည်내ကောင်စီကကန့်သတ်ထားတယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကပြောပါတယ်။ရခိုင်ပြည်내အတွင်းကဆောက်လုပ်ရေးလုပ်ငန်းတွေအခြေအနေနဲ့ပတ်သက်ပြီးရခိုင်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပေးမှာပါခင်ဗျာ
။ရခိုင်ပြည်내မှာ73စီဈေးနဲ့ဆောက်လုပ်ရေးပစ္စည်းဈေးတွေတက်နေတာကြောင့်ဆောက်လုပ်ရေးလုပ်ငန်းတချို့ရပ်ဆိုင်းထားရပါတယ်။ဘီလက်မြေလိုအဓိကအိမ်ဆောက်ပစ္စည်းဈေးတွေကနှစ်ဆလောက်တက်သွားတဲ့အတွက်အခက်အခဲဖြစ်နေတယ်လို့အစောက်ဦးကန်ထရိုက်ဆောက်လုပ်ရေးလုပ်ငန်းရှင်ဦးစိုးလွင်ကပြောပါတယ်။
ဆောင်လို့ရေလုံရတယ်အမှန်တကယ်လည်းရဆိုင်တော့တာညပါတယ်ဒီပစ္စည်းဆောင်လို့ဒီပစ္စည်းရဲ့ဈေးနှုန်းကအရင်တော့ကဟိုဘီလက်မြေတဲကို6500ဆိုလို့ရှိရင်အခုက1000ခွဲနီးပါးထိဖြတ်သွားပါတယ်ဆိုတော့ဟိုတော်ယုံလူတွေကမလုံနိုင်ကြတော့ဘူးနောက်လှုပ်လက်စားလှုပ်လက်စားအဆောက်အဦတွေကလည်းတိုးလို့တန်းအောင်ဖြစ်နောက်ပြီးတော့ဒီတချို့ဟိုဒီအလုပ်သမားတွေကြတော့လည်းပိုင်ရှင်ငွေကြီးအခက်အခဲဆက်သွားငွေကြီးအဆင်မပြေလို့ပါဝင်နေကြတဲ့ဆက်တယ်လေအများကြီးရှိပါပါတယ်အလုံးကလည်းမရှိတော့ဘူးပေါ့အဲ့လိုပုံစံမျို
းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စင်းတို့နေထိုးတက်သွားခဲ့သလိုဗန်တွေကလည်းငွေထုတ်ဖို့ခက်ခဲတာတွေကြောင့်ဆောက်လက်ဆလုပ်ငန်းတွေရပ်ထားရတာပါလုပ်ငန်းတွေရပ်နေတဲ့အတွက်ဆောက်လုပ်ရေးလုံသားတွေအလုံးလက်မဲ့ဖြစ်နေကြတယ်လို့ဦးစိုးလွင်ကပြောပါတယ
်အလုံးလက်မဲ့ကရာခိုင်နှုန်းလိုက်ဆိုရင်တရားမှာ80လောက်ရှိရှိပေါ်ကြပါပြီ။ဟိုဆောက်လို့အလုပ်ကိုမလုပ်ဖက်တော့ဘူး။ဒီပြန်ဟာပြောင်းလုပ်တဲ့လူတို့ဆိုအလုပ်မရှိဘဲထိုင်နေရတဲ့လူတို့ပေါ့နော်။အဲ့လိုရှိပါတယ်။တို့အနေနဲ့တို့တော့ကတော့ဟာဒီကောင်စားဝတ်နေခက်ခက်ကြုံနေရတယ်
။ပြည်ပကပစ္စည်းတင်သွင်းမှုတွေလည်းထိခိုက်နေတဲ့အတွက်ဆောက်လို့ရေးတုံးပစ္စည်းတွေဈေးတက်နေတဲ့အပြင်တချို့ပစ္စည်းတွေဆိုရင်ပြတ်လတ်တဲ့အထိဖြစ်နေတယ်လို့ရခိုင်ပြည်နယ်ဆောက်လို့ရေးလုပ်ငန်းရှင်များအသင်းတွဲဘက်ဗန္ဒာရင်မှုဦးထွန်းလှကျော်ကပြောပါတယ်။
နိုင်ငံခြားကပစ္စည်းတွေကနေပြီးတော့နိုင်ငံရေးမတည်မငြိမ်လို့ဟာပေါ့လောလောဆယ်မဝင်တာတွေလည်းရှိတယ်အဝင်နေတာလည်းရှိတယ်ပြီးတော့ပြည်တွင်းကထုတ်လုပ်တဲ့ဟာလူတွေအားလို့ဆိုမလဲဒေါ်လာဈေးတွေတက်တော့သူတို့ကုန်ပစ္စည်းတွေကိုလည်းဈေးပြင်ပြီးတော့ရောင်းကြတာပေါ့အဲ့ဒီဟာကတပိုင်ရောင်းဈေးတင်တာကတော့အဲ့လောက်ထိနဲ့တော့ဟာမကြည့်သေးဘူးဒီကလူတွေကလည်းဝေရောင်းသမားတွေကလည်းအဲ့ဒီကဝေရတာကိုနည်းနည်းတက်ရင်များတင်ပြီးတော့ရောင်းတဲ့ပုံစံမျိုးပဲကြား
ရခိုင်ပြည်နယ်အုပ်ချုပ်ရေးကောင်စီကရခိုင်ပြည်နယ်ထဲကိုဆောက်လုပ်ရေးပစ္စည်းတွေအပါအဝင်ကုန်ပစ္စည်းတချို့ကိုတင်သွင်းခွင့်ကန့်သတ်ထားတာကြောင့်လည်းအခက်အခဲကြုံနေကြရတာဖြစ်ပါတယ်
တော်တော်များများတော့ပါတယ် PCI တင်နေအများကြီးတယ်အဲ့ဒီယူရောပြည်မှာကပေးလိုက်မယ်ဆိုရင်ကဘော်တင်နေဆိုရင်ရောက်ဆိုင်ကလားရောက်ဆိုင်ကဆိုရင်အရောက်ဆိုင်ကမဲပုံနေပြီးတော့နေလဝင်ကြီးရဲ့ခွင့်ပြုချက်တင်ရတယ်လေအဲ့ဒီခွင့်ပြုချက်ရပြီးမှပဲအဲ့ဒီကိုပြေလာလို့ရတယ်
ရခိုင်ပြည်နယ်ဟာငကိုတဲကဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်လို့အခုလိုဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်နေရတာဟာပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေနိုင်တယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်ပြီးလည်ပတ်လာနိုင်အောင်အစိုးရနဲ့ဆောက်လုပ်ရေးလုပ်ငန်းရှင်အသင်းတို့ဆွေးနွေးတိုင်ပင်အဖြေရှာသင့်တယ်လို့ရခိုင်ပြည်နယ်ဆောက်လုပ်ရေးလုပ်ငန်းရှင်များအသင်းတွဲဘက်ဗန္ဒာရေးမှုဦးထွန်းလှကျော်ကပြောပါတယ်။
ဆောက်လုပ်ရေးလုပ်ငန်းတွေပဲမို့ဆိုတာကတော့မှာဆောက်လုပ်ရေးလုပ်ငန်းရှင်အသင်းနဲ့ဟိုအစိုးရဖွဲ့စည်းတွေနဲ့ဆွေးနွေးပြီးတော့အဖြေချာမှာပဲဟိုဖြစ်မှာပေါ့တည်တည်ချာချာလေးစီးနေကနေအဖြေထုတ်မှာပဲအဖြေပေါ်မှာလာမှာပေါ့အခုကနေပြီးသူတို့တန်တာဇင်းနှုန်းတွေကောက်တဲ့အချိန်မှာတော့ကြာရင်ဒီနေ့ကောက်တဲ့ဇင်းနှုန်းနဲ့နောက်တလဇင်းနှုန်းနဲ့ကနေပြီးတော့ gap ကိုဟောင်းမှုညနေတော့လုံမေးလူကလေးတော့စိုးရင်ကြောင်းကြောင်းမှုနဲ့မလို့ရရဘူးလေအဲ့ဒါတော့ဟိုဒီဇင်းနှုန်းတက်တဲ့ပေါ်မှာနေပြီးတော့ဒီကုမ္ပဏီတွေကိုဘယ်လိုဖြည့်ချောရမလဲကုမ္ပဏီရဲ့အကျိုးအမြတ်နေပြီးတော့နိုင်ငံရဲ့ infrastructure ကိုနေပြီးတော့အမြန်ဆုံးခေါ်ဆက်နိုင်ဘယ်လိုလုပ်မလဲဆိုပြီးတော့ဟိုဆောင်းလွှဲလုပ်ငန်းရှင်အသင်းနဲ့ဟိုဆိုးရွားပွဲစည်းနေနဲ့မကြမကြအစည်းအဝေးတွေလုပ်ပြီးတော့ညီနိုင်လိုက်ရင်တော့ဖြည့်ထွက်လာမှာတော့ထင်နေတယ
်ရခိုင်ပြည်နယ်မှာဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းနေတာနဲ့ပတ်သက်ပြီးပြည်နယ်ကောင်စီကဘာတွေအရေးယူလှုပ်ဆောင်နေသလဲဆိုတာသိရဖို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တချို့ပြည်ပရင်းနှီးမြှုပ်နှံမှုတွေပြန်ရုပ်သိမ်းသွားခဲ့သလိုဆက်ပြီးမလဲပတ်နိုင်မဲ့ရပ်ထားတဲ့လုပ်ငန်းတွေလည်းရှိနေပါတယ်73စီဈေးနဲ့ ကုန်စည်နှုန်းတွေမြင့်တက်လာနေတာကြောင့်တခြားတည်ယူပို့ဆောင်ရေးနဲ့တနိုင်တပိုင်လုပ်ငန်းတွေလည်းပုံမှန်လည်ပတ်နိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ
။ကိုင်းညာပြောပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအိမ်မော်နဲ့ VOE တည်ထောင်တွေ့ဆုံမိများကောင်ကိုတင်ပြပေးတော့ပါမယ်။အခုတော့ယူကရိန်းရုရှားပဋိပက္ခအခြေအနေကိုကြည့်ကြရအောင်ပါ။ယူကရိန်းနိုင်ငံကိုကျူးကျော်ဖို့ဟန်ရေးပြနေတဲ့ရုရှားသမ္မတဗလာဒီမီပူတင်နဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO နဲ့မဟာမိတ်နိုင်ငံတွေအကြားတန်တမာရေးဆွေးနွေးမှုတွေဟာအထုအထိပ်ကိုရောက်နေပါပြီ။အမေရိကန်သမ္မတအိမ်ဘယူရိုကလည်းဆိုးဝါးပြင်းထန်တဲ့အကျိုးဆက်နဲ့ရင်ဆိုင်မလား။ဒါမှမဟုတ်ငြိမ်းချမ်းရေးအတွက်ဆွေးနွေးညှိနှိုင်းမလားဆိုပြီးရွေးချယ်စရာနှစ်လမ်းတစ်ခုကိုပေးထားပါတယ်။သမ္မတပူတင်ကတော့ဒါကိုသိခါကြစေတဲ့အညံ့ခံမှုအဖြစ်ရှုံမြင်နေတာပါ။သမ္မတပူတင်ဘာတွေရှေ့ဆက်လုပ်မှာပါလဲ။အနီတာပါဝဲသတင်းပေးပို့ထားတာကိုနားလောင်ကတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံနဲ့ဆက်တရှာမှာရုရှားတို့စီရေးလက်ချင်းမှုတွေအကြီးအကျယ်ဆက်လုပ်နေပြီးအချက်အတဲတွေတိုးလာနေတဲ့ဒီကိစ္စကိုဖြေရှင်းနိုင်တဲ့နေရာတစ်ခုပဲရှိတယ်လို့အမေရိကန်သမ္မတအိမ်ဘယူရိုကအခိုင်အမာပြောဆိုနေပါတယ်။ဒါကတော့တန်တမာရေးနေလာမှာရုရှားယူကရိန်းကောင်းဆောင်တွေနဲ့အတူသမ္မတဂျိုးဘိုင်ဒန်တို့ပြောဆိုဆွေးနွေးခဲ့ပြီးတဲ့နောက်မှာလည်းမရေမရာဖြစ်နေတဲ့အချက်တခုတော့ရှိပါသေးတယ်။ဒါကတော့သမ္မတပူတင်နောက်ပါဆက်လုပ်မလဲဆိုတာဘယ်သူမှမသိတဲ့ကိစ္စပါ။သမ္မတအိမ်ဖြူတော်ဒုတိယပြောခွင့်ရကရင်းရွန် PS ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါလ
ဲ။ As we have said before, we're in the window when an invasion could be
ကျမတို့ပြောခဲ့ဘူးတဲ့အတိုင်းပါပဲ။ယူကရိန်းကအချိန်မရွေးကျူးကျော်ခံရမယ့်ကာလတဲကိုရောက်နေပါပြီ။နောက်တစ်ပတ်လောက်မှာကျူးကျော်နိုင်ခြင်းရှိတယ်ဆိုတာကလွဲပြီးအမေရိကန်ထောက်လှမ်းရေးသတင်းအချက်အလက်တွေနဲ့ပတ်သက်ပြီးဘာမှချမ်းမှာမပေးလို့ပါဘူးအမေရိကန်နိုင်ငံကတော့ဘယ်လိုအခြေအနေမျိုးမဆိုတုံ့ပြန်ဖို့အစဉ်သင့်ရှိပါတယ
်ယူကရိန်းသမ္မတဗိုလာဒီမီယာဇယ်လန်စကီကလည်းကျူးကျော်ခံမဲ့လက္ခဏာအလုံးတွေ့နေရတယ်လို့ပြောပါတယ
် Нам кажуть що 16 лютого стане днем
Фейвойла сечайни ма ကျူးကျော်လာလိမ့်မယ်လို့ကြားပါတယ်အဲ့ဒီနေ့ကိုတနင်္ဂနွေလုံးစီးလုံးညှို့တဲ့နေ့ဖြစ်သတ်မှတ်ဖို့အမိန့်ထုတ်ပြန်ချက်ကိုလည်းလက်မှတ်ထိုးပြီးပါပြီနိုင်ငံတော်အလံတွေလွှင့်မယ်အဝါရောင်ဖဲကျိုးတွေချီထားမယ်နောက်ပြီးတော့ကျွန်တော်တို့ရဲ့စီးလုံးညီညာတွေကိုချပြမှာ
အမေရိကန်ကလည်းဒေါ်လာတန်းချီတန်ဖိုးရှိတဲ့စစ်ဘက်အကူအညီတွေယူကရိန်းကိုပေးပို့ထားသလိုယူကရိန်းမြို့တော် KF မှာရှိတဲ့အမေရိကန်တပ်ရုံးကိုလည်းယာယီပြောင်းရွှေ့ထားပါတယ်ယူကရိန်းကို NATO အဖွဲ့ဝင်ဖြစ်လက်မခံမှုသမ္မတပူတင်ကတောင်းဆိုထားပေမဲ့ NATO မှာအဖွဲ့ဝင်တစ်တွေလက်ခံတဲ့တကားဖွင့်မူဝါဒတွေရှိတယ်ဆိုပြီးအမေရိကန်ကလက်မခံပေးချထားတာပါWilson Center Cannon Institute ကယာယီညွှန်ကြားရေးမှု Will Pomerantz ကတော့တမရပူတင်ဘက်ကအလျှော့ပေးမဲ့ပုံမရဘူးလို့ပြောပါတယ
်။ I don't see Putin really having an option to retreat.
ဒီချက်တက်ကာလမှာပူတင်ဘက်ကအများကြီးရင်းနှီးထားတဲ့အတွက်သူ့အနေနဲ့နောက်ကျောင်းပြန်လည်နိုင်တဲ့နည်းလမ်းရှိတယ်လို့ကျွန်တော်ကတော့မမြင်ပါဘူး။နေပစီတော့ဆိုပြီးနောက်ပြန်လည်တာမျိုးကပူတင်ရဲ့နည်းပြဟာထဲမှာမပါပါဘူး
။ KF ကိုသွားရောက်ခဲ့တဲ့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကလက်ရှိတင်းမာမှုတွေရောကြသွားအောင်ရှင်းလင်းတဲ့ခြေလှမ်းတွေပြဖို့တောင်းဆိုမယ်လို့မော်စကိုကိုခီးမထွက်ခင်တည့်ရက်အလို့သတင်းလာနေတဲ့ကပြောပါတယ်။
Wir sind bereit für einen ernsthaften Dialog mit Russland über Fragen europäischer
Sicherheit. ဘယ်လိုနိုင်ငံတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးရုရှားနဲ့အလေးနဲ့ဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ NATO နဲ့ American တို့အားပေးထောက်ခံထားတဲ့အချက်လက်တွေကိုရုရှားကအကြောင်းကြားထားပါတယ်။ရုရှားဘက်ကတုံ့ပြန်ချက်ကိုပဲကျွန်တော်တို့စောင့်နေတာပါ။
တန်တမာရဲ့ဆက်ပြီးဆွေးနွေးဖို့သမ္မတပူတင်ကိုအကြံပြုထားတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကလည်းပြောပါတယ်
။ Но всё-таки, наверное, будущий глава МИД я должен
တပတ်ကပြောဆိုချက်ကိုလည်းနားထောင်နိုင်တဲ့အခြေအနေရှိပါသေးတယ်။လူမျိုးရင်းနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုမပြီးနိုင်မစီးနိုင်ကျင်းပနေတာမျိုးတော့မဖြစ်သင့်ပါဘူး။ဒါပေမဲ့လည်းအခုလက်ရှိအစ်စင်မှာဆိုရင်တော့အမေရိကန်နိုင်ငံနဲ့ရော NATO အဖွဲ့နဲ့ပါဆက်ဆံရေးတိုးမြှင့်လုပ်ဖို့ကျွန်တော်ကတော့အကြံပြုပါတယ်။
NATO မဟာမိတ်တွေကလည်းအမေရိကန်နဲ့တင်းကျင်တညွတ်တဲ့လက်တွဲဆောင်ရွက်နေပြီးယူကရိန်းကိုရုရှားတို့ကျူးကျော်ရင်ကြီးလေးတဲ့တန်ခါပိတ်ဆို့မှုနဲ့ရင်ဆိုင်ရလိုက်မယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားတာပါ2014ခုနှစ်တုန်းကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းကဒေသတစ်ခုကိုရုရှားတို့သိမ်းယူခဲ့ပြီးအခုထိလည်းထိန်းချုပ်ထားတာပါခုလိုစီးရီးတင်းမာနေချိန်ယူကရိန်းမြို့တော် KF ကမြို့သူမြို့သားတွေကတော့မနေ့တုန်းကကြာရောက်တဲ့ Valentine Day ချစ်သူများနေ့မှာကျောက်စိတ်တွေကိုချစ်ဖြတ်တဲ့အနေနဲ့စည်ရဲထက်ပိုးပြီးတော့အင်အားကောင်းတဲ့ချစ်ချင်းမြတ်တာလက္ခဏာတွေကိုပြသရင်းဆင်နွှဲခဲ့ကြပါတယ်။ကျွန်မနောင်လောပ
ါ။နားလောင်တင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့အတွက်သတင်းပြပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေနဲ့အတူရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ VOA သီးသန့်တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးသွားပါမယ်ခင်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရချင်တော့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ငံရေးဘက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညစကပိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါအဲ့ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ VOA သီးသန့်တွေ့ဆုံမြင်များငန်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအကြတဲ့ကာလမှာအဖက်ဖက်ကကြရှုံးတဲ့နိုင်ငံတစ်ခုမဖြစ်အောင်အဓိကတာဝန်ရှိတဲ့သူတွေခေါင်းဆောင်တွေအနေနဲ့ဒီအတိုင်းလက်လွတ်လိုက်တာမျိုးမဖြစ်သင့်ဘူးလို့နေပြည်တော်မှာပြည်ထောင်စုနေအခမ်းအနားကိုတက်ရောက်လာတဲ့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါတယ်ငြိမ်းချမ်းရေးအတွက်ဆွေးနွေးတဲ့အခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမဟုတ်ဘဲအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အဖွဲ့အစည်းတွေနဲ့လည်းထိတွေ့စကားပြောဖို့လိုအပ်မယ်လို့ပြောဆိုပါတယ်ဒေါက်တာအေးမောင်ကို VOA မြန်မာပိုင်းအစီအစဉ်ကဦးမိုးစောကနေပြည်တော်မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ကျွန်တော်တို့ဒီဟောပေါ့လေဖိတ်ခေါ်တဲ့အထဲမှာကတိုင်းသားလက်နက်ကိုင်ဖွဲ့အဓိကဖိတ်ခေါ်ထားတာပေါ့လေအဲ့ဒါဆိုအခုဖြစ်နေတဲ့ပြဿနာတွေမှာဆိုရင်ဒီဟောပေါ့ဒီအများစုပြောနေတဲ့ NUG အစိုးရတို့ PDF တို့နေရာပြဿနာတွေတချို့နေရာတွေမှာလည်းဖြစ်ပေါ်နေပါတယ်ဒီပြည်သူငြိမ်းချမ်းရေးရရှိဖို့အတွက်ဆိုရင်အဲ့ဒီအဖွဲ့အစည်းတွေနဲ့ဘယ်လိုမျိုးထိတွေ့ဆက်ဆံဖို့လိုအပ်မယ်လို့မြင်ပါလေဗျဟိ
ုအမှန်ကတော့ထိတွေ့ဆက်ဆံဖို့လိုအပ်ပါတယ်တို့တော့လည်းအခုအစိုးရကကြီးညာထားတဲ့အချိန်မှာမတရားသိမ်းအပြင်ပေါ့လေအကြမ်းဖက်ဖွဲ့စည်းဆိုတာကြီးညာထားတဲ့အခါမှာဟိုဆွေးနွေးဖို့ခက်ပါတယ်ပြီးခဲ့တဲ့ကာလမှာလည်းကျွန်တော်တို့မြောက်ပိုင်းခုနှစ်ဖွဲ့မှာ ULA ကိုအကြမ်းဖက်ဖွဲ့စည်းဖြစ် NLD ဆိုတဲ့ကကြီးညာခဲ့တယ်အဲ့ဒါလိုပဲဒီပြဿနာကိုပြည်လေးစီချင်အဲ့တော့အပြေရှာတာပေါ့လေတို့ NUG တော့ခုနကပါလေ PDF တို့တွေကိုလည်းပဲခုနကတို့အချင်းချင်းခုနကအကြောင်းကြောင်းကြောင်းဖြစ်လာတဲ့တို့ဖြစ်ပြမှုအားလုံးကိုတိခံခွန့်မပြီးမှပြည်တော်စုကိုဘလို့ပြန်ဆောက်ကြပါလေဆိုရယ်အမြင်လေးတစ်ခုပြောင်းစီခြင်းဒီဘက်မှာဆက်ဆက်ကောင်းကြောက်ပါတယ်ဒီကမှာသူကလည်းအကြံလေးပေးပါဦးမြန်မာနိုင်ငံကြီးပြန်ပြီးတော့တင့်တတ်ဖို့အတွက်ညီချမ်းဖို့အတွက်ခင်ဗျားတို့ရဲ့အမြင်လေးတွေကိုကျွန်တော်တို့ပြောပါအောင်လို့အကြံတောင်းတဲ့အခါမှာကျွန်တော်တို့လည်းတက်တလောက်ဖတ်တလောက်နဲ့အကြံတော့ပြုပေးပါတယ်တစ်ချက်ကကျွန်တော်အားလုံးညီကိုမောင်နှမဆိုရခံယူချက်ပြည်ထောင်စုကိုဘလို့ပြန်ကြည့်ပါလဲဆိုရခံယူချက်ရှိတယ်ကျွန်တော်တို့ပြည်ထောင်စုကိုဒီတိုင်းကြောက်ဆုံးတဲ့တိုင်းပြည်မဖြစ်စေလို့တဲ့ဆန္ဒလူတိုင်းမှာရှိပြီးသားမဟုတ်ဘူးအဲ့ဒီဆန္ဒကိုပြန်တည်ဆောက်ပေးဖို့လိုပါတယ်ဒေါ်စန်းစုကြည်ဖက်ကလည်းညီချင်းရင်းတော့ပဲဆုရှင်တယ်ပြည်ထောင်စုကြည်ကိုဒီတိုင်းဘုတ်ဖီလ်စတိတ်ဖြစ်သွားအောင်ဆန္ဒရှိမယ်လို့လုံးဝမထင်ဘူးနော်ဒါကမ္ဘာနဲ့လည်းပြောလို့ရှိရင်အကြမ်းဖက်မှုတွေတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့လိုလားမှုမရှိကြအောင်ဆိုတဲ့သဘောထားအမှန်လေးတစ်ခုတော့ဒီတော်စုကိုကေတင်တဲ့နေနဲ့ဘယ်သူမှဘယ်သူကိုပဲတတ်တတ်ပုံတတ်မလို့သားတယောက်ကပဲအရသာတယောက်ကိုတိုက်ပွဲမှာပဲတတ်မိတတ်မိဟိုလက်နက်ကိုင်ဒေါ်လာရဲ့ဖွင့်စည်းကပဲတတ်မိတတ်မိ PDF ကပဲတတ်တတ်ရသာပြည်သူဒါမျိုးဟာဗမာပြည်မှာမဖြစ်သင့်ဘူးဆိုတဲ့ဟိုဂန္ဒီလိုပေါ့ညီညာရဲ့ Nobel ဆုရှင်တဦးနေပန်ကြပေးပါ statement လေးဖြစ်ဖြစ်ထုတ်ပေးပါအဲ့တော့ဘက်ကကြေညာရင်ဝကြုံမှုကြီးမရအောင်လုပ်ဖက်ကလေတုံ့ပြန်မှုမှာချက်ချင်းရောက်ပါမယ်ဟုတ်ကဲ့
ဆရာအဲ့ဒါဆိုအခုနိုင်ငံတကာအောက်ပေါ်မှာပြောတော့ပေါ့အခုလက်ရှိဖြစ်ပေါ်နေဘဝကြီးကဖြစ်ပေါ်နေတဲ့ပြိပခါတွေပေါ်တယ်ဒီပြိပခါတွေကိုမချုပ်နှိမ့်နိုင်ဘူးဆိုပမာကြီးကဆရာခုနပြောလို့ပဲဒါ fail state ပေါ့ကြဆုံးနိုင်တာတခုကိုတည်နိုင်တယ်ပြောတယ်အဲ့တော့အေးဟာကိုရှောက်ပွင့်ဖို့အဓိကချက်ကဘယ်သူကဥဆောင်ပြီးပေါ်ဆောင်မှရနိုင်တယ်လို့ညင်နေစရာ
တစ်ချက်ကဟို2007ဖွဲ့စည်းပုံခြေခံဥပဒေကနှစ်ပေါင်း10ကျော်ဆွေးလာတယ်ဗျဘလို့ပဲဖြစ်ဖြစ်ဆွေးတဲ့အဖွဲ့အစည်းဘက်ကတော့ကိုယ်ကြိုက်တဲ့အဥ္စာတွေကိုယ်နဲ့ပတ်သက်တဲ့ပုံမှန်တွေကိုထိမှာပဲလေဒါလို့ဓမ္မတာပါအဲ့တော့တမန်မြတ်တာပြီးမှနော်ပြည်ထောင်စုကလည်းပဲ95နှစ်ကြာတဲ့အခါမှာကျွန်တော်တို့မြင်ကျင်တဲ့ပြည်ထောင်စုကမဟုတ်ဘူးဖြစ်တဲ့အခါမှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းပိုပေါက်လာရတဲ့အကြောင်းရင်းကလည်းပဲပြည်ထောင်စုမပြည်သားလို့ပေါ့ဗျာဆိုအကုန်လုံးကိုတမိုင်းရတော့တင်ခန်းစာယူပြီးမှတော့ကျွန်တော်တို့အချက်လက်ကိုအခြေပြုပြီးမှပြန်တွေးကြည့်ရင် ပြည်တော်စုကြီးပြန်တည်ဆောက်ဖို့လိုအပ်တာပေါ့မဟုတ်ရင်ပျက်စီးတော့မယ်အနေထားဖြစ်လာတာပေါ့ပြည်မတောင်ပြိုကွေးပါတယ်ဆိုမှပျက်စီးလို့မယ့်သဘောဖြစ်တာပေါ့တိုင်းဒေသကြီးပြိုကွေးပြီလေပြည်နယ်တွေပြိုကွေးတာတော့ကြာပြီပေါ့ဗျာအဲ့တော့အဓိကတော့ခိုင်ခိုင်မာမာဖွဲ့စည်းပုံအခြေခံဥပဒေတရက်အရပဋိညာရှိရှိပေါ့ဗျာတိုင်းဒေသများရဲ့ရပိုင်ခွင့်တိုင်းဒေသများရဲ့ကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်အပြည့်အဝပေါ့ဗျာပေးနိုင်တဲ့ပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဟာလိုအပ်တာဘလို့ရေးဆွေးကြမှာလေလက်ရှိ2007ဖွဲ့စည်းပုံအခြေခံဥပဒေဘလောက်ထိပြင်ပါလေဘလောက်ထိသွားမှာလေဒါကလက်ရှိအာဏာရှိတဲ့တပ်မတော်ဆိုတာဒီဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွေးခဲ့တဲ့ပင်မအဖွဲ့စည်းသူ့ရဲ့ဆက်ခံတဲ့ကာကွယ်ရေးဦးစီးချုပ်ဦးဆောင်တဲ့အစိုးရကိုဗျသူကတာဝန်ရှိဆုံးပေါ့2007ဖွဲ့စည်းပုံနဲ့ပတ်သက်လို့ရှိရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကလည်းအာဏာ3ရက်ကိုဒီဂျာကာလာနော်ဟိုဘာခုံးလဲဒါရေးဖို့ကာလာဥပဒေပြဋ္ဌာန်းချက်ပါ2007ဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲသူတွောနေတာကျွန်တော်တို့မြင်တာကဘယ်သူတွေပါပြောပြောကျွန်တော်တို့လည်း2007ဖွဲ့စည်းပုံကိုတရွယ်ချင်းလေ့လာခဲ့တဲ့လူဆိုတဲ့ခါကြတော့လေအဲ့တော့ဘာဖြစ်ဖြစ်ဒီကာလဟာသူ့အတွက်လည်းအချက်တည်းဆုံးပြည်တော်စုကိုသူငြိမ်းချအောင်လုပ်လို့ရတယ်ဒီတိုင်းလဲလွှတ်ချထားခဲ့ပြီးတော့ကဲနောက်တက်လာတဲ့ဆိုတာခင်ဗျားတို့လုံကြလို့ဒီတိုင်းထားပစ်ခဲ့လို့ရတယ်ဒါပေမဲ့အဲ့လိုမထားပစ်ခဲ့စေချင်ဘူ
းကိုမိုးစောဆက်တဲ့မေးမြန်းခဲ့တာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဆုံးအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့စပါမယ်။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအရေးအတွက် short ချလိုက်ချိန်မှာပဲစစ်တင်နှံပေးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေလည်းယူကရိန်းကထွက်ခွာဖို့အင်ပီရိုကညွှန်ကြားထားပါတယ်။ရုရှားတပ်ဖွဲ့ဝင်တသိန်းလောက်ဟာယူကရိန်းကိုဝိုင်းပတ်ထားပြီးအချိန်မရွေးဝင်ရောက်သိမ်းပိုက်နိုင်တယ်လို့အမေရိကန်ဘက်ကပြောထားပါတယ်။အရရှ်အာရာဘာဆာဒီပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ။
ယူကရိန်းမြောက်ဖက်အင်ဂျင်နိုင်ငံဘီလာရုစ်မှာရုရှားနဲ့ဘီလာရုစ်တပ်ဖွဲ့ဝင်တွေစစ်ရေးလက်ချင်နေပါတယ်။ယူကရိန်းနယ်စပ်တကြောမှာရုရှားကတပ်ဖွဲ့ဝင်သသိန်းလောက်ဆီလွတ်ပြီးစစ်ရေးလက်ချင်ပြနေပေမဲ့လည်းယူကရိန်းကိုကျူးကျော်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးပြောနေတာပါ။အမေရိကန်မျိုးသားလူမျိုးရေးအကြံပေး Jake Sullivan ကတော့တန်တရားဖြစ်စရာကောင်းတဲ့ရုရှားရဲ့လုပ်ရည်နဲ့ပတ်သက်ပြီး CNN State of the Union စီစဉ်မှာအခုလိုပြောပါတယ်
။ The way they have built up their forces, the way they have maneuvered things in place
သူတို့တပ်တွေအင်အားအများအပြားနဲ့အခိုင်အမာလာရောက်နေရာယူထားပုံကိုကြည့်ရင်စီရေးရကျူးကျော်ဝင်ရောက်မယ်ဆိုတာမျိုးဖြစ်နိုင်ခြေများနေပါတယ်။တန်တမာရေးရဆက်ပြီးဆောင်ရွက်နေပေမဲ့လည်းရုရှားဘက်ကကျူးကျော်လာမယ်ဆိုရင်မဟာမိတ်တွေနဲ့အတူလက်တွဲပြီးညီညီညွတ်ညွတ်ပြက်ပြက်သားသားတုံ့ပြန်ဖို့ပြင်ဆင်နေပါတယ
်။စနေနေ့ရုံးကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြပြီးတကယ်လို့သာရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်မယ်ဆိုရင်တမဟုတ်ချင်းမိကုံရန်ကုန်တုံ့ပြန်သွားမယ်လို့ဘိုင်ဒန်ကပြောဆိုခဲ့ကြောင်းအင်ပီရိုတွစ်တာမှာရေးသားထားပါတယ်။ရုရှားဘက်ကကျူးကျော်ဝင်ရောက်မယ်ဆိုရင်ကာလာချာရှီဆိုဂျိုးရီနဲ့ရင်ဆိုင်ရဖို့ရှိကြောင်းလည်း Republican ထက်လွတ်တော်အမတ် Lindsey Graham က ABC This Week အစီအစဉ်မှာသတိပေးပြောဆိုပါတယ်။
This is not the last president America will have.
ဒါကြောင့်ရုရှားယူကရိန်းကိုဝင်သိမ်းမယ်ဆိုရင်အမေရိကန်ရုရှားဆက်ဆံရေးဆယ်စုနှစ်တွေနဲ့ချင်းပြန်ရင်းသွားပါလိမ့်မယ်။အခုလက်ရှိသမ္မတသာမဟုတ်ဘဲနောက်သမ္မတတွေလည်းရုရှားနဲ့ပတ်သက်ပြီးဆက်ဆံလုပ်မှာမဟုတ်တော့ပါဘူး။ဒါကိုပူတင်နားလည်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ Azov ပင်လယ်ရဲ့မြောက်ဘက်မှာတော့ယူကရိန်းနယ်စပ်ဆောင်တပ်ရဲ့သင်္ဘောငယ်လေးတွေသာရှိပြီးရုရှားနဲ့အင်အားချင်းမရှင်သာတဲ့အနေအထားမှသာရှိတာပါ။2014ခုနှစ်ကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်အပြီးယူကရိန်းရေတပ်အင်အားချိနဲ့လာခဲ့တာပါအမေရိကန်ကတော့ Kiev ကမရှိမဖြစ်တန်ယုံဝန်ထမ်းတွေကလွဲလို့အမေရိကန်နိုင်ငံသားတွေအားလုံးယူကရိန်းကထွက်ခွာကြဖို့တတိပေးထားပါတယ်ယူကရိန်းတပ်ဖွဲ့ဝင်တွေကိုစစ်တမ်းပေးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေလည်းယူကရိန်းကထွက်ခွာပြီးတော့တခြားဥရောပနိုင်ငံတွေမှာပြောင်းရွှေ့တာဝန်ပေးမယ်လို့ကာကွယ်ရေးဌာနကပြောဆိုထားပါတယ်ခင်ဗျာ
ကောင်တင်ပြပေးခဲ့တာပါခင်ဗျ VOM ကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ကမ္ဘာတစ်လောကခီးသွားအစီအစဉ်ကိုတင်ပြပေးပါဦးမယ်စပိန်နိုင်ငံကာတာလိုနီးယားမှာဇန်နဝါရီလကုန်ပိုင်းရောက်တိုင်းကြက်သွန်စားပွဲကိုကျင်းပပါတယ်ဒီနေ့မှာအထူးစိုက်ပျိုးတဲ့ကဲလ်ဆော့အမျိုးအစားကြက်သွန်တွေကိုဘသူအများဆုံးစားနိုင်တယ်လဲပြင်ကြတာဖြစ်ပါတယ်ဒီဒေသကနေအလေးထားကြတဲ့ကြက်သွန်စားပွဲတော်စီကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လောကခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါခင်ဗျ
ပိန်နိုင်ငံအရှေ့မြောက်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားနယ်မှာစောင်းရာသီရောက်တိုင်းဒီနယ်သားတွေအလေးထားစားကြတဲ့ကယ်ဆော့အမျိုးအစားချက်သွင်းတွေပေါ်ပါတယ်ချက်သွင်းတွေကိုရိတ်သိမ်းပြီးတာနဲ့မီးပူပေါ်ပစ်တဲ့မီးဖုတ်ပြီးတော့ခရမ်းကျင်သီးမီးဖုတ်ငရုတ်သီးပွားမီးဖုတ်တို့နဲ့လှုပ်ထားတဲ့ sauce တို့နဲ့တို့စားတာပါကက်တလိုနီးယားနယ်မှာအဓိကထားစိုက်ပျိုးတဲ့ကယ်ဆော့အမျိုးအစားချက်သွင်းတွေကချက်သွင်းမိတ်ခက်ကြီးကြီးပုံစံဖြစ်ပါတယ်အလုံးတုတ်တုတ်ချက်သွင်းမိတ်လို့ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးထားတာမို့ထူးခြားတယ်လို့ပြောကြတာပါကယ်ဆော့ချက်သွင်းတွေကပုံမှန်ဟင်းချက်ချက်သွင်းတွေလောက်လည်းမမှော်ပါဘူးဒီနယ်ကမိသားစုထမင်းဝိုင်းတိုင်းမှာမပါမဖြစ်တဲ့ကောက်ဆူတားတာလို့စပိန်လိုပြောတဲ့ကယ်ဆော့ချက်သွင်းမီးဖုတ်ဟင်းလျာကိုဘလောက်အလေးထားလဲဆိုရင်ဒီချက်သွင်းမျိုးစထွက်တဲ့ Vaiz မြို့မှာဇန်နဝါရီလကုန်ရောက်တိုင်းမှာချက်သွင်းစားပွဲတော်ကိုကျင်းပပါတယ်ကောက်ဆူတားတာချက်သွင်းမီးဖုတ်စားပွဲတော်ကို1982ခုနှစ်ထဲက Vaiz မြို့မှာနှစ်စဉ်ကျင်းပလာခဲ့ပြီး2020ခုနှစ်တုန်းကပဲ COVID ကရောဂါကြောင့်ပြိုင်ပွဲမလုပ်ဖြစ်ခဲ့တာပါပွဲတော်ချိန်ဆိုချက်သွင်းစားပြိုင်ပွဲကျင်းပတဲ့မြို့လေရင်ပြင်ပတ်လည်မှာပြိသက်3000ကျော်လောက်လာရောက်ဆင်နွှဲကြလေရှိပါတယ်။ရိုးရာကက်တလန်နဲ့တောင်တူလေသမားအဝတ်အစားတွေဝတ်ထားကြသူတွေကကယ်ဆော့ချက်သွင်းတွေကိုမီးသွေးမီးဖို့တွေပေါ်မှာမီးဖုတ်ကြပါတယ်။ပြိုင်ပွဲစပြီဆိုရင်တော့အဲ့ဒီချက်သွင်းမီးဖုတ်တွေကိုပြိုင်ပွဲဝင်သူက45မိနစ်အတွင်းအများဆုံးစားနိုင်သလောက်စားကြရတယ်လို့ပွဲစီစဉ်သူတွေကရှင်းပြပါတယ်
။ Como hay año de pandemia tenemos 10 concursantes, los otros años teníamos 20.
ဒီနေ့မှာတော့ကယ်ရောဂါကြောင့်ဝင်ပြိုင်တဲ့လူ10ယောက်ပဲရှိပါတယ်။ပုံမှန်ဆိုအယောက်20ဝင်ပြိုင်တဲ့ပွဲပါပြိုင်ပွဲကြချိန်ကတော့45မိနစ်ဖြစ်ပါတယ်ပွဲစပြီးဆိုရင်ပြိုင်ပွဲဝင်တဲ့လူတယောက်ချင်းစီကိုချက်သွင်း50စီပေးပါတယ်အပြိုင်စားနေကြချိန်ထပ်လူချင်းနေဆိုရင်ကျွန်တော်တို့ထပ်ပြီးပေးပါတယ်ပြိုင်ပွဲဝင်သူတယောက်ချင်းစီဘယ်လောက်အများကြီးစားသလဲဆိုတာအလေးချိန်မှတ်ထားပါတယ်အစားပြိုင်တဲ့သတ်မှတ်ချက်ပြည့်သွားရင်မစားနိုင်မဲ့ကြံနေတဲ့ချက်သွင်းတွေအလေးချိန်ကိုချိန်ပါတယ်အဲ့ဒီနဲ့ဘယ်သူကဘယ်လောက်များများစားထားသလဲဆိုတာကျွန်တော်တို့သိရပါတယ်
အခုလိုချက်သွင်းမီးဖုတ်စားတာ19ရာစုအကုန်ပိုင်းလောက်ကစားတယ်လို့ဒေသခံတွေကပြောပါတယ်။တောင်သူတွေတနည်းမှာချက်သွင်းမီးဖုတ်ထားရေးမိသွားကြလို့အပေါ်ရန်ပိုင်းတူးသွားပေမဲ့အဲ့ဒီတူးနေတာတွေကိုဖယ်ပြီးတော့အထက်ကချက်သွင်းကိုစားကြည့်တဲ့အခါမှာချိုပြီးတော့ညဉ့်ညံ့တဲ့အရာသားကိုတည်သွားကြတာလို့ဆိုပါတယ်။အဲ့ဒီထဲကစားလို့ကယ်ဆိုတာတာချက်သွင်းမီးဖုတ်ကိုဟင်းလျာတစ်ခုအနေနဲ့အထူးတလဲစားကြတာဖြစ်ပါတယ်။ပြိုင်ပွဲဝင်သူတွေအနေနဲ့ကအများဆုံးစားနိုင်တယ်ဆိုတာထက်သူတို့နေရဲ့ရိုးရာအစဉ်အလာကိုထိရရောက်တယ်ဆိုတာပြသနိုင်တဲ့အတွက်ဂုဏ်ယူစရာဖြစ်တယ်လို့ပြောပါတယ
်။ Muy contento la verdad porque es la segunda vez que participo y tenía ganas de a ver si conseguía esta segunda vez conseguía el título.
တိတ်ပြောပါတယ်ကျွန်တော်ဒါဒုတိယအကြိမ်ဝင်ပြိုင်တာပါ။လွန်ခဲ့တဲ့နှစ်နှစ်ကဝင်ပြိုင်ခဲ့ကြတဲ့ကအရန်နိုင်ကျင်တာပါ။ဒါပေမဲ့အဲ့ဒီတုန်းကဒုတိယဆုပဲရခဲ့ပါတယ်။အခုတော့နောက်ထပ်ရည်မှန်းချက်တစ်ခုပြည့်သွားပြီမို့တိတ်ကိုဝမ်းသာရပါတယ်
။သူကတော့45မိနစ်အတွင်းမှာချက်သွန်138ခုစားပြီးတော့ပထမဆုရသွားတာပါ45မိနစ်အတွင်းမှာချက်သွန်100ထက်မနည်းစားရတာကလည်းလွယ်တော့မလွယ်မှာပါဘူ
းအဲ los primeros 50 muy bien casi en 14 minutos los tenía acabado luego ya con el
ပထမတော့ကျွန်တော်တော်တော်စားနိုင်ပါတယ်14မိနစ်အတွင်းချက်သွန်50လုံးကုန်စားနိုင်ပါတယ်ဒုတိယတော့လည်းထပ်ပြီးရောကျွန်တော်စားတာနေလာပါတယ်နောက်ဆုံးအတုပ်ရောက်တော့တော်တော်ကိုမစားနိုင်တော့ပါဘူးပွဲပြီးချိန်မှာချက်သွန်3-4လုံးလောက်မစားနိုင်ပဲကျနေပါတယ်
ချက်သွန်စားပွဲတော်မှာချက်သွန်အများဆုံးစားနိုင်သူကိုပဲစုပေးတာမဟုတ်ပါဘူးအကောင်းဆုံးကယ်ဆော့ချက်သွန်တွေကိုစိုက်ပျိုးနိုင်သူလေသမားစုရိုမက်စကိုဆော့အကောင်းဆုံးလုပ်နိုင်သူစုစတဲ့စုတွေလည်းပေးပါတယ
်လာဖီစတာဒေလာကယ်ဆူဒါဒါအင်ဘိုင်းပွဲတင်းနူနာရလီ
ချက်သွန်စားပွဲတော်ကဗော်ရစ်မြူးအတွက်သိပ်အရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ကျွန်တော်ထင်တော့ကက်တလိုနီးယားနယ်မှာရေပန်းအစားဆုံးအစားတောက်ပွဲတော်တစ်ခုဖြစ်ပါတယ်ကျွန်တော်တို့ကက်တလန်နယ်သားတွေအတွက်ကတော့မိသားစုတွေမိဆွေတွေစုံကြစားတော့ကြတိုင်းဒီချက်သွင်းဟင်းကမပါမဖြစ်ပ
ါကယ်ဆော့ချက်သွင်းတွေနှုတ်ပြီးတာနဲ့တန်းပြီးတော့မိသွေးမိဖို့ပေါ်တဲ့မိဖုတ်ကြလေးရှိပါတယ်မိဖုတ်ပြီးသွားရင်ချက်သွင်းတွေကိုအေးမသွားအောင်လို့အစည်းလိုက်သတင်းစာဆက်ကူနယ်ပဲဖြစ်ဖြစ်တတ်တူဆက်ကူပြားနယ်ပဲဖြစ်ဖြစ်ပတ်ထားကြပါတယ်ကယ်ဆော့ချက်သွင်းမိဖုတ်တွေကိုစားကန်နီးမှအပေါ်ကတူးနေတဲ့အလွှာကိုခွာချပြီးတော့ရိုမက်စကိုဆော့စ်နဲ့တိုးစားကြတာပါRomesco sauce ကတော့ယောမခစ်ထဲကစားကြတဲ့ sauce လို့ပြောပါရယ်ချက်သွင်းဖြူခရမ်းကျင်သီးမြုပ်သီးဘွားအယ်မွန်သီးတို့ကိုမီးဖုတ်ပြီးတော့တန်လွင်စီရှာလကာရီထည့်ပြီးရော့ချိတ်လုပ်ထားတဲ့ sauce ဖြစ်ပါရယ်ခက်ရှိရှိအလုံးတုတ်တုတ်ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးရတဲ့ Gelsot ချက်သွင်းမျိုးတွေကိုစပိန်နိုင်ငံနဲ့ပြင်သစ်နိုင်ငံကဒေသတချို့မှာစိုက်ပျိုးကြပါရယ်ဒါပေမဲ့ဒီချက်သွင်းမျိုးတွေမူလအစထွက်တာကတော့စပိန်နိုင်ငံကက်တလိုနီးယားနေတဲ့က Vaiz မျိုးဖြစ်တယ်လို့EU ဥရောပသမဂ္ဂရဲ့ပထဝီအညွှန်းမှာတရားဝင်ညွှန်ပြသတ်မှတ်ထားပါရဲ့ရှင်ကျွန်မအစမြတ်မောမှာ
မစမြတ်မောတင်ပြပေးခဲ့တာပါခင်ဗျအခုတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့အလေးရောက်လာပါပြီ မြန်မာနိုင်ငံအတွင်းအင်အားစုအသီးသီးအကြာမတူကွဲပြားတဲ့နိုင်ငံရေးရည်မှန်းချက်တွေနဲ့အရင်ကလှုပ်ဆောင်လာခဲ့ကြပေမဲ့ဒီကနေ့ကာလမှာတော့တူညီတဲ့ပုံသဘောထားတစ်ခုချမှတ်လာနိုင်ကြတာဟာနိုင်ငံရေးအရာအောင်မြင်မှုဖြစ်တယ်လို့ KNY အမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှူးနှစ်ဦးအောင်စံမြင့်က VOA ကိုပြောပါတယ်။မကြခင်ကအတီးပြုတ်ခဲ့ပြီးအကောင့်ထဲဖော်ဖို့သဘောတူထားတဲ့ Federal Democracy ပဋိညင်အစိတ်အပိုင်း1နဲ့အစိတ်အပိုင်း2တို့အပေါ်မှာရော KNPP ရဲ့သဘောထားကဘလို့ရှိပါသလဲ။ကိုချော်ချော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဦးအောင်စံမြင့် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ Okay, okay.
ဆိုတော့တမအောင်ဆုံးကျွန်တော်မေးခွန်းကတစ်နှစ်အာနာသိန်းထားတဲ့တိုင်းပြည်အခြေအနေပေါ်မှာ KNPP နေနဲ့လက်ရှိအခြေအနေကိုဘယ်လိုများသုံးသပ်ထားပါသလဲခင်ဗျာအခုကတိုက်ပွဲတွေပိုပြင်းထန်လာတယ်ဟလာဖန်နာစီတာဟလာထောင်ချတာဒါတွေကလည်းပဲရော့မသွားတဲ့ပြင်ပိုများလာတယ်နောက်ပြီးတော့အပြန်အလှန်ပေါ့လေဟိုတက်ကြတာတွေလည်းပဲပိုဆိုးလာတာတွေတွေ့နေရပါတယ်ဆိုတော့ဒီအခြေအနေပေါ်မှာဘုန်းဆောင်မြေဘုန်းအားဖြင့်ဘယ်လိုများသုံးသပ်ထားပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်စားပေါ့ဒီအနာသိမ်းပြီးတော့ဒီတနေ့အတော်အတွင်းမှာပေါ့နော်ဒီကျွန်တော်တို့ဒီဘလော့ဆယ်ကတော့အားလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဒီလူတော်လိုင်းလှုပ်ရှားမှုတွေကနော်အားကောင်းလာတာဖြစ်တွေ့ရတယ်ဒါကြောင့်လဲခုနကပြောတယ်ပေါ့နော်ဒီတနိုင်ငံလုံးကျွန်တော်တို့ဒီနှစ်ဖက်တိုက်ခိုက်မှုများလာဆိုတော့တနိုင်ငံလုံးတိုင်းတာနဲ့ဆိုလို့ရှိရင်ကျွန်တော်တို့အဖက်ဖက်ကလူလူလှုပ်ရှားမှုတွေကရပ်တန့်သွားတာမရှိဘဲနဲ့ပါရင်းထန်လာတာကိုကျွန်တော်ပြရတယ်ဆိုတော့ကျွန်တော်တခုတော့ပြောပြချင်တယ်ကျွန်တော်ဝေးပြီးတဲ့နောက်ပိုင်းမှာပေါ့စစ်တပ်ကတော့အာဏာသိမ်းတာတော့3ခေါက်လောက်ရှိသွားပြီဆိုတော့ပမာတစ်ခေါက်ကတော့ကျွန်တော်တို့တဲကငယ်သေးတယ်ပေါ့ဝေးကစားလောက်ပေါ့ဒါမှလည်း88နဲ့2021ကတော့ကျွန်တော်တို့ကိုယ်တိုင်တော့ဒီပါဝင်လှုပ်ရှားမှုတဲမှာပါလာရတာပေါ့ဆိုတော့အရင်တော့ကလည်းကျွန်တော်တို့စာနာပြဝဲတွေကချင်းချင်းဖြစ်ခဲ့တာရှိပါတယ်84 85ဥတာရေခဲလို့88တို့2000ဖုံးလို့အစရှိတယ်ဒါပေမဲ့လည်းကျွန်တော်တို့လူလူလှုပ်ရှားမှုတွေကဒီလပိုင်းလောက်ပဲစစ်တပ်ရဲ့ဒီအကြမ်းဖက်မှုနေနေမှုဖိနှိပ်မှုအောင်ပျောက်ွယ်သွားတာပုံများပါတယ်လို့ပဲဖြစ်ခဲ့တာဒါပေမဲ့လည်းဒီ2020နဲ့တခုနှစ်လူလူလှုပ်ရှားမှုကတော့ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲတစ်နှစ်လည်းပြည်လာခဲ့ပြီဖြစ်တယ်ဒါပေမဲ့လည်းဒီဆီယနာရှင်ရဲ့ဖိနှိပ်ကြံဖဲမှုမကျွန်ဒီရှုံးမပေးမနဲ့ဆိုတော့ကျွန်တော်တို့ဒီနေ့အထိပေါ့ကြံ့ကြံ့ခိုင်နေတာခုခံရတာဆိုလို့ရှိရင်လက်နဲ့ဆွဲကြိုင်မှာဒေါ်လာနဲ့အထိဖြစ်လာတာ
ဟုတ်ကဲ့
ဆိုတော့ခုကတော့ကျွန်တော်တို့ဒီတိုင်းသားလက်နဲ့ကြိုင်ဖွဲ့စည်းတွေလည်းဒီဇော်ပေါ့နှစ်ပေါင်း90ကျော်ပေါ့ဒီခံဒေါ်လာကြီးတွေကျွန်တော်ထုတ်လာခဲ့ကြတယ်အဲ့တော့လူတို့ကနှစ်ပေါင်း90ကျော်ဒီစစ်တပ်ရဲ့ပူကြပန်းမှုတွန်းလှန်ပြီးတော့ဖယ်ရယ်နဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့အတွက်ပေါ့စုံတိုင်းတန်လေးထန်ချပြီးတိုက်ပွဲကိုကြားတဲ့တော်လန်ဒီတော်လန်တိုက်ပွဲတွေကတော့တော်တော်ပြင်းထန်လာတာရှိတယ်အရင်တော့ကဆိုကျွန်တော်တို့မြန်မာနိုင်ငံထဲမှာပေါ့မြားစုအသီးသီးကနိုင်ငံရေးရည်မှန်းချက်တွေမတူပွဲပြားမှုတွေအကောင့်တွေပေါ်ဆောင်ရွက်လာကြတယ်ဒီနေ့ဒီချိန်မှာတော့ကျွန်တော်အားလုံးပုံမှန်နားလည်လာတာဒီအာနာသိန်းစစ်ကောင်စီဟာကျွန်တော်တို့ရဲ့ဘုံရန်သူဖြစ်တယ်ဆိုတော့ပထမဖြစ်တယ်ဆိုတော့ဟာကိုကျွန်တော်အားလုံးကဘုံသဘောထားတစ်ခုချမှတ်လာနိုင်ခဲ့ကြတာဒါကတော့ကျွန်တော်နိုင်ငံရေးရပေါ့တော့မအောင်တွေ့ရတယ
်ဆိုတော့
ဟုတ်ကဲ့
ခုနပြောသွားတဲ့အတိုင်းပဲချင်းနေကဟလာအတိုင်းပြည်တွေမှာချင်းနေကတနေ့တစ်နေ့ပူပူပြီးတော့ဆိုးလာတယ်လူသားဆန္ဒမှုအကျက်တဲ့ပူကြီးလာတယ်နိုင်ငံကလည်းပဲဒါကိုပြောလာတယ်ဆိုတော့အခြေအနေကပိုကောင်းလာမယ့်အလားအလာထက်ပိုပြီးတော့ဆိုးလာမယ့်အလားအလာကိုနိုင်ငံတကာကပိုပြီးတော့သတိပေးလာကြပါဆိုတော့ပြည်ရင်းစစ်တီဖြစ်လာနေဆိုတော့အခြေအနေမျိုးတီတို့သတိပေးလာတာရှိပါတယ်အချိန်မီတောင်ကြေရှင်းမှုဆိုရင်ဆိုတော့မြန်မာနိုင်ငံဒီပြည်တွင်းစစ်ကြီးမားတဲ့ပြည်တွင်းစစ်ပြည်ပခရဲ့ကိုဥတီသွားနေပြီလို့အဲ့လိုဥပဒေဆံမျိုးလို့ကောက်ချက်ချထားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီလိုသတ်မှတ်ထားပါတယ်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံနေပဲတော့เนาะကျွန်တော်တို့ဒီနိုင်ငံတကာရဲ့စာချုပ်စာတမ်းတွေမှာလည်းကျွန်တော်လက်မှတ်ထိုးထားတာရှိတယ်လူ့ခွင့်ရေးကြီးညာစာတမ်းမှာတော့လကောင်းဒီ protocol တွေမှာတော့ကောင်းပါเนาะကျွန်တော်တို့ Geneva Convention လို့ဟာမျိုးတွေမှာတို့ထိုးလာတာရှိတယ်အဲ့တော့မြန်မာရဲ့အရေးဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီဥပဒေပ ြည်တွင်းစစ်ပဲလို့ကျွန်တော်တတ်မှတ်လို့မရတော့ဘူးဒါကတော့ကျွန်တော်တို့လူသားတူချင်းစီရဲ့တက်ရှင်ပိုင်ခွင့်နဲ့နောက်မှကျွန်တော်တို့ဒီရိုးစားပေါ့နော်ဒီရာဇဝတ်မှုကျူးလွန်နေတွေအေးအေးဆောင်ရဲ့လိုအပ်လာပြီဒါကလည်းနိုင်ငံတကာနဲ့ဆက်ရဖြစ်တယ်ဒီနေ့ကပြည်တွင်းစစ်အရေးပဲအဲ့တော့နိုင်ငံတကာရဲ့နှုံးမရပေါ့နော်ကျွန်တော်တို့ဒီအော် intervention လုပ်လို့မရဘူးဆိုတော့ဒါတော့မမှန်ဘူးကျွန်တော်တို့ကောက်ချစ်ချတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ UN မှာလဲ Security Council မှာလဲဒါရှိတာပေါ့။ဒါကတော့ပြည်တွင်းစစ်လို့ပြောမယ်ပြည်တွင်းစစ်အနေထားထက်ကျူးလွန်လာတဲ့အစမတန်ပေါ့နော်ပြည်သူလူထုကိုဒီဥစ္စာပေါ့ဒီတိုက်ခဲ့ထားပြီးတော့မှကျွန်တော်တို့စီရရပေါ့အင်အားလုံးကြုံတုံးပြီးမှဒါတုံးနေတဲ့ကိစ္စတွေကလူလူရှိလို့မရဘူးလို့ကျွန်တော်ဒါကလည်းနိုင်ငံတကာအနေနဲ့ပြောတာဖြစ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနေ့တစ်ချိန်မှာကျွန်တော်တို့အားလုံးက stakeholder အားလုံးကဒီနေ့သွားနေတဲ့နိုင်ငံရေးကိုကျွန်တော်နိုင်ငံရေးညီမချက်အောင်မြင်ချင်တယ်ဆိုရင်တော့ကျွန်တော်တို့အတီးတီးဟန်ချက်ညီညီနဲ့တိုက်ပွဲဝင်ကြဖို့အခုကတော့တချို့နေရာတွေပဲတိုက်နေတယ်တချို့နေရာတွေကဟောပေါ့နော်ဒီငိန်တက်နေဆိုရင်တော့ဒီဒေါ်လာကြီးကရေရှည်ဖြစ်သွားနိုင်တယ်
ဟုတ်ကဲ့ကနပြီးခဲ့တဲ့ရက်ပိုင်းကလာဒီ NUCC ပေါ်လေမြို့သားညညရေးတန်ခံကောင်စီကကြီးမှုပြီးတော့ပထမအဆုံးအချိန်ပြည်သူ့ညီလာခံဆိုပြီးတော့လုပ်တယ်။အဲ့ဒီပြည်သူ့ညီလာခံဒါ GNDP အနေနဲ့လက်တက်တယ်လို့ကျွန်တော်အဲ့လိုနားလည်ထားပါတယ်။အဲ့ဒီပြည်သူ့ညီလာခံကနေပြီးတော့ Federal Democracy ပြည်ရင်အစိတ်အပိုင်း1နဲ့စိတ်ပိုင်း2ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအစီအမံကိုတည်ပြုတယ်။ဒါက NUCC မှာပါတဲ့အဖွဲ့ဝင်အစုအဖွဲ့တွေကFederal Democracy ပြည်ရင်ကိုအကောင့်တက်ပေါ်ဖို့သဘောတူတည်ပြုတယ်ဆိုပြီးတော့ထုတ်ပြန်ထုတ်ထားတာကျွန်တော်တို့တွေ့ပါတယ်ဆိုတော့အဲ့ဒီ Federal Democracy ပြည်ရင်ကနေပြီးတော့ KNPP ကဘာများမျှော်လင့်ထားပါလဲခင်ဗျာ
KNPP ရဲ့နိုင်ငံရေးဥတီချက်ကတော့ကျွန်တော်တို့ခုနပြောသလိုနိုင်ငံရေးအမှန်ချက်ရှိတယ်မြို့သားတန်းတွေတရားမျှတတိုင်းနဲ့ဝင်ပြထမ်းခွင့်အပြည့်အဝရှိရဆိုတဲ့ဟာဖြစ်တယ်အဲ့တော့ကျွန်တော်တို့NUCC မှာရေးဆွဲထားတဲ့ Federal Democracy အစိတ်ပိုင်း1မှာကကျွန်တော်တို့အနာဂတ်အတွက်တိုင်းပြည်ကိုတည်ဆောက်မလဲ။အဲအမှကျွန်တော်တို့ရဲ့ဥစားပေါ့နော်ဒီဟိုနိုင်ငံရေးနှံပြမြေပုံတွေပါတယ်။နောက်မှကျွန်တော်တို့ရဲ့ခွင့်ရေးတွေပါတယ်။ကျွန်တော်တို့ရဲ့ value တွေပါတယ်။ဒါကတော့အနာဂတ် Federal အတွက်ကိုကျွန်တော်အဓိကထားပြီးရေးထားတာဖြစ်တယ်။ဟ
ုတ်ကဲ့
ဒီတိုင်းဆိုလို့ရှိရင်ကျွန်တော်တို့ကအမျိုးသားတန်းတူရေးကိုကောက်တဲ့ပေါ်နိုင်တဲ့ပြည်ရင်တစ်ခုဖြစ်တယ်ပေါ့နော်။နောက်တစ်ခုကလည်းဒီအစိတ်ပိုင်းနှစ်မှာလည်းလောလောဆယ်ကတော့အစိတ်ပဓာအနာဂတ်အတွက်ပြောတာ။နောက်အစိတ်ပိုင်းနှစ်ကျတော့ကျွန်တော်တို့ဂျာကာလအတွက်အဓိကကြတယ်။ကျွန်တော်တို့အခုဖြတ်တန်းသွားမှာတော့ကာလ၃ခုရှိတော့ဂျာကာလနဲ့ဒါ interim era ဆိုတော့ transition နဲ့ federal democracy ဒီစောက်ရေးကာလဆိုရှိ။အဲ့တော့ဂျာကာလမှာကျွန်တော်တို့ဒီဗိဉ္ဉင်စိတ်ပိုင်းနှစ်ထဲမှာပါသဘောတူထားတာရှိတယ်။အဲ့ဒါကပြည်နယ်ရဲ့ပြည်ပြည်အုပ်ချုပ်ရေးတရားစီရင်ကဏ္ဍတွေပြည်နယ်ကပဲလိုအပ်တယ်လို့ဖွဲ့စည်းတည်ဆောက်သွားနိုင်တယ်ဆိုတဲ့အချက်တစ်ခုရှိတယ်။နောက်ပြီးမှလက်ရှိတိုင်းသာဒေါ်လာရေးဖွဲ့စည်းတွေကတည်ဆောက်အကောင့်တွေပေါ်ဆောင်ထားတဲ့အုပ်ချုပ်ရေးဥပဒေတရားစီရင်တွေကိုကျွန်တော်တို့ကလေးစားအသိမှတ်ပြုပြီးမှပေါင်းဆောင်ရသွားမယ်ဆိုတဲ့အချက်တွေကကျွန်တော်တို့လိုချင်တဲ့ဝင်ပြတ်ထမ်းခွင့်ကိုအချိန်ကပြီးပြီးမှစပြီးမှကြာကာလစပြီးစတင်ကျင့်သုံးပိုင်ဝင်ရှိတယ်ဆိုတဲ့အချက်ကိုအဓိကပေါ်ဖြစ်တယ်
။ဟုတ်ကဲ့
အဲ့တော့ကျွန်တော
်ဟုတ်ကဲ့ခင်ဗျခုနကဦးအောင်ဆန်းမပြောသွားသလိုအမျိုးသား KNDP ရဲ့အဓိကနိုင်ငံရေးမူဝါဒကအမျိုးသားတန်းတူညီညွတ်ရေးဆိုတာပါတယ်ပေါ့နော်ဆိုတော့ရက်ရှိအချိန်တွေမှာဟလာဒီ NUCC NUGC PH စသည်အပြင်အနာတိတ်ပြီးနောက်ပိုင်းမှာပေါ်လာတဲ့အခွင့်အစည်းတွေနဲ့ဟလာဦးအောင်ဆန်းမတို့ဒီတိုင်းသားလက်နက်ကိုင်အခွင့်အစည်းတွေကြားမှာပူးပေါင်းလှုပ်ဆောင်နေတာလက်တွဲလှုပ်ဆောင်နေတာညှိနှိုင်းနေတာဆွေးနွေးနေတာပြောဆိုနေတာတွေမှာဒီအမျိုးသားတန်းတူညီညွတ်ရေးကိုပေါ်ဆောင်ဖို့အတွက်အလားအလာဘယ်လောက်ထိကောင်းပါပြီလဲဥက္ကဆံမျိုးတွေအဲ့ဒီအပေါ်မှာတကယ်ပဲအကောင်းမြင်တဲ့တည်ချောက်မျှော်လင့်ချက်ရှိထားပါလားခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဒီအနာဂတ် Federal တည်ဆောက်ရေးကာလအတွက်ကျွန်တော်တို့ brain အစိတ်ပိုင်းအတစ်ကိုရာတစ်ပေါ့နော်တစ်ကိုရာကျွန်တော်တို့တကယ်ကိုခိတိရောက်အကောင့်တွေပေါ်မှာဆိုရင်တော့ကျွန်တော်တို့ဒီလူမျိုးတိုင်းပေါ့နော်ဒီတိုင်းသားတွေတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့ကတော့ကျွန်တော်ကောင်းတဲ့ပုံနိုင်မယ်လို့ထင်တယ်ဒါပေမဲ့လက်ရှိနေထား NUCC တဲမှာတော့ကျွန်တော်တို့မတူညီတဲ့ stakeholder တွေလာပြီးတော့မှ NUCC ဆိုတဲ့ platform ပေါ်မှာလာစုတာဖြစ်တယ်အဲ့တော့ NUCC တဲမှာကျွန်တော်တို့တိုင်းသားတွေရဲ့ပါဝင်ဆွေးနွေးမှုကတော့ပြောမယ်ဆိုရင်တော့ဗျာဒါပေါ့20ရာခိုင်လောက်လောက်ပဲရှိတော့ပေါ့အများစုကတော့အားလုံးသိကြတဲ့အတိုင်းပဲအဲ့တော့ကျွန်တော်တို့ကဒီထဲမှာ ကျွန်တော်တို့မူတစ်ခုချမှတ်တာရှိတယ်ကျွန်တော်တို့ဖြေရှားတဲ့အခါမှာ full consensus decision making ဆိုရအားလုံးသဘောတူမှာเนาะဖွဲ့တစ်ဖွဲ့ကသဘောမတူဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဥစ္စာပေါ့ဒီလို power ကိုကျွန်တော်တို့ပေးထားတဲ့သဘောเนาะအဲ့ဒီပြန်လန်ပေါ့เนาะအဲ့ဒါကိုအဲ့ဒါရှိတယ်ရှိတဲ့အတွက်ဒါကတော့ကျွန်တော်တို့အနာဂတ်အတွက်ကောင်းမွန်တဲ့အဖြေရှာခြင်းတစ်ခုဒါညာစုကနေမှနည်းစုကိုပန်းခွင့်မရှိဘူးဆိုတော့အချက်ကိုကျွန်တော်ကျင့်သုံးဖြစ်တယ်ပေါ့
ဟုတ်ကဲ့
ဒီကပြောချင်တာတော့ရင်းရင်စိတ်ပိုင်းတစ်ကိုအကောင့်တဲ့ပေါ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မျှော်မှန်းထားတဲ့အနာဂတ်တန်းတူရရမယ်ပဲပေါ့ကောင်းပြီ
ဟုတ်ကဲ့ဆိုတော့လက်ရှိပူပေါင်းဆောင်ရွက်နေတာပြီပေါ့လေနော်ပူပေါင်းဆောင်ရွက်တို့ဒီအဲ့တော့ CRPH, NUCC, NUG စသဖြင့်ဒီလိုဥပပေါင်းဆောင်ရွက်မှုတွေမှာဥပပေါင်းဆောင်ရွက်အားရသလားကြည်ကြည်နက်နက်ရှိပါရဲ့လားဒီလိုဥပပေါင်းဆောင်ရွက်နေတဲ့ကိစ္စတွေမှာ
ဒါကတော့ကျွန်တော်ကပြောသွားပြီးပြီကျွန်တော်တို့နိုင်ငံရေးအရဆွေးနွေးတဲ့ခါမှာလည်း state ကိုမတူညီတဲ့ပေါ့နော်ဒီနိုင်ငံရေးရေမှန်းချက်တွေနဲ့အမူအရာတွေတူညီတဲ့ဟာလာယူစုပေါ့ကြားထဲမှာတော့ဒါကြည်လည်ဆွေးနွေးရတာရှိရဲ့နောက်တစ်ခုကဒီနေ့ NUG ဆိုတာကတော့ကျွန်တော်တို့ဒါတော့ဒေါ်လာရေးဆိုးရပဲဟုတ်တယ်เนาะဒါပေမဲ့ကျွန်တော်တို့လက်တွေ့အကောင့်တွေဖော်နေရတာကတော့ကျွန်တော်လက်ရှိပြည်နယ်တွေကတော့ထိထိရောက်ကျွန်တော်တို့ကဒီဒီစည်နာရှင်ကိုတန်တဲ့အခါမှာနိုင်ငံကြအောင်အဓိကဒေါ်လာရဖြစ်တယ်အဲဒီတော့ကျွန်တော်တို့အခုကဂျာကာလာဆိုးရဖြစ်တဲ့အတွက်ကျွန်တော်ဆိုးရတရလိုမျိုးအကောင့်တွေဖော်နိုင်တာရှင်းရှင်းပဲကျင်းနေ။ဘာလို့အစိုးရတရားအနေနဲ့တာဝန်ခံပတ်တည်တယ်လို့ကျွန်တော်ကျင်းနေ။နေ့တစ်ချိန်မှာတော့activate တိတ်မဖြစ်ဘူး။ဇူလိုရာကတော့ဌာနဆိုင်ရာတွေပြင်ထားပြီမဲ့ဒီဌာနဆိုင်ရာဒီလုပ်ငန်းတွေကိုတကယ်အစိုးရတရားလို့ကောင်းတယ်။ကျင်းကဘာတော့အဲ့ဒီပုံမှာတော့အားမလို့အားများတော့ဖြစ်တယ်။ဒါမှမဟုတ်လည်းကျွန်တော်တို့လက်ရှိအနေထားကိုကျွန်တော်နားလည်တယ
်။
နားလည်တဲ့အတွက်ကျွန်တော်ကတော့ဘယ်ရမှာကတော့ကျွန်တော်ဖွဲ့တဲ့တပိနဲ့လည်းလုပ်လို့မရဘူးအားလုံးနဲ့ပေါအောင်လုပ်ရမယ်ဆိုတဲ့တွေးခေါ်ယူဆနေပဲအားလုံးကတော့ဖြစ်တော့
ဟုတ်ကဲ့ပါခင်ဗျပူအောင်ဆန်နေခုလိုမျိုးပြေဆိုပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်လို့
ကိုချိုချိုသိန်းတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲဗီယိုအမေရိကန်အတန်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဟာဆရာစုမှုမြောက်တယ်လို့45 rights ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာစစ်တပ်ဟာအရသားတွေကိုပြန်ပေးဆွဲလူသားတိုင်းတွေအဖြစ်အသုံးပြုနေပြီးအိမ်နေဖျားချောင်းတွေကိုတိုက်ခိုက်အစုလိုက်အပြုံလိုက်တပ်ဖြတ်နေတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်အထူးသဖြင့်မြန်မာနိုင်ငံအရှေ့ပိုင်းကယားပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စတွေကိုရည်ညွှန်းပြီးအစီရင်ခံစာကပြောထားတာဖြစ်ပါတယ်အဖွဲ့အစည်းတွေနဲ့လူသားတဦးချင်းကစစ်တပ်ကထုတ်လုပ်တဲ့ပစ္စည်းတွေကိုတပိတ်မောက်နိုင်ဖို့ရည်ရွယ်ပြီးစစ်တပ်ထုတ်ပစ္စည်းစီးရင်ကိုဘာမာကမ်ပိန်း UK အဖွဲ့ကဒီကနေ့ဖေဖော်ဝါရီလ15ရက်နေ့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။2020ဇန်နဝါရီလကပထမဆုံးအကြိမ်အဖြစ်ထုတ်ပြန်ခဲ့တဲ့ဒီအစီရင်ခံစာကိုနောက်ထပ်လုပ်ငန်း33ခုထပ်တိုးပြုစုထားတာလို့ဘာမာကမ်ပိန်း UK အဖွဲ့ကပြောပါတယ်ခင်ဗျာ။ဂျပန်ပြည်ကုမ္ပဏီ Kirin ကစစ်တပ်ရဲ့ဥပိုင်Company Limited နဲ့ဖက်ဆက်လို့ရကရောမြန်မာနိုင်ငံကပါထွက်ခွာသွားတာဟာအစားထိုးရလွယ်တဲ့လုပ်ငန်းဖြစ်ပါတယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်။ယူကရိန်းနယ်စပ်မှာချထားတဲ့တပ်တချို့ဟာစီးရဲလက်ချက်မှုတွေပြီးသွားပြီးတဲ့နောက်သူတို့ရဲ့တပ်စခန်းတွေကိုပြန်ကျလိမ့်မယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပြီးတော့စပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twaits နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးလိုအင်ဆန္ဒတွေအများဆုံးပြည့်ဝပြီးတော့ဘေးရန်ရဲ့ခတ်သိမ်းကင်းကျင်းနေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.